Welcome to the Voice of America in Burmese.
Mingla mne khima taw da shin mya shin. American ပြည်ထောင်စု Washington DC မြို့တော် BOE American အသံရဲ့2022ခုနှစ်စက်တင်ဘာလ20ရက်နေ့အင်ကန်နေမနေ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ရက်ထိလိုင်းဒိုမီတာ24.50 58လိုင်းလမီတာ190ကျော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။တရရှိမြရှင်လန်းချက်မြေချပါစီရှင်ကျွန်မတင်ကြီးထိုက်ပါဒီမနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကုခင်မောင်စိုးမင်းနဲ့အတူတင်ပြပေးပါပါသတင်းတွေထဲမှာဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုလက်နက်ကြီးတွေကြားရောက်တဲ့ကိစ္စအာနာသိန်းစစ်ကောက်စီနဲ့အေးအေးရခိုင်တပ်မတော်အကြအပြန်လန်ဆွဆွဲမှုတွေရှိနေပါတယ်ဗြိတိန်နိုင်ငံမှာဘီယန်မာကြီးဇာပနာခန္ဓာကိုတင်းလာနေကကျင်းပခဲ့ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်နိုင်ငံတကာခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်ရုရှားကမစ်ဆိုင်းတုံးနဲ့ပစ်ခတ်တဲ့အတွက်ယူကရိန်းရဲ့နောက်ထပ်နျူကလ িয়ার ဒါဘေးစေယုံကိုကြောက်ပေါက်ွဲခဲ့ပါတယ်အီရန်နိုင်ငံမှာခေါင်းစည်းပေါ်မှာမဝစ်စင်တဲ့အမျိုးသမီးငယ်ရဲချုပ်ခန်းတွင်တည်ဆင်းရတဲ့အတွက်ကြောင့်ဆန္ဒပြပွဲဖြစ်နေပါတယ်အဲ့ဒီလိုမြန်မာနိုင်ငံတကာကသတင်းတွေကိုဥစွာတင်ပြပေးမှာပါ
ကောင်းပါပြီရှင်တင်းနှင်းလာနေမှာကျင်းပပြီးစီးခဲ့တဲ့ဗြိတိန်ပြည်မှာကြီးဒုတိယမြောက်အဲလစ်ဘက်ရဲ့နိုင်ငံတော်ဇာပနာအခမ်းအနားဆန္ဒသတင်းဆောင်မကိုသတင်းနယ်ပြည်မှာအရင်ဆုံးနှာစင်ချရပါမယ်
Yes, it's a very sad day, but it's a we just wanted to be here to
One is Yanniba, lo Britain ပြည်မှာကြီးရဲ့ဇာပနာကိုလာရောက်သူတူပြောသွားတာဖြစ်ပါတယ်။မကြာခင်မှာတင်ပြပေးပါမယ်ရှင်။ဒီနောက်မှာတော့လူသားချင်းစာနာထောက်ကူမှုလိုအပ်တဲ့နိုင်ငံတွေအတွက်ကုလသမဂ္ဂရဲ့အကူအညီအိန္ဒိယမီဆိုရမ်မှာတော့မြန်မာဒုက္ခသည်တွေအပေါ်ကန့်သတ်တဲ့ချက်တချို့ချမှတ်လိုက်တဲ့အကြောင်းနောက်ထိုင်းမှာအထောက်ထားမဲ့မြန်မာတွေဖန်ခံရတဲ့သတင်းစာရတွေကိုနားဆင်ကြရပါမယ်။နောက်ပိုင်းမှာတော့သတင်းဗတ်ဆင်ခဏတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံမှုကျော်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးကြပါအောင်ရှင်။
ဗြိတိန်ဘီယန်မာကြီးဒုတိယမြောက်အဲလစ်ဘက်ရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုတင်းနှင်းလာနေတဲ့ကလန်ဒန်မြို့ဝက်မင်စတာခန်းမောင်းမှာကျင်းပခဲ့ပြီးသမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဂျေးဘိုင်ဒန်တို့အပါအဝင်နိုင်ငံတကာကဖိတ်ကြားထားတဲ့ခေါင်းဆောင်တွေ၊ချားပင်နဲ့တော်ဝင်မိသားစုစတဲ့သူတွေတက်ရောက်ခဲ့ပါတယ်။နောက်ဆုံးလာရောက်ကာရဝပြုနှုတ်ဆက်တဲ့ထောင်ပေါင်းများစွာသောပြည်သူတွေဟာဇာပနာအခမ်းအနားကျင်းပရာခန်းမပြင်ပလမ်းလေးပေါ်မှာသမိုင်းဝင်ဖြစ်ရက်ကိုပါဝင်ခဲ့ကြပါတယ်ဗြိတိန်သမိုင်းမှာအသက်တမ်းအရှိကြဆုံးဘီယန်မာကြီးဟာနန်းသက်80စိုးစံခဲ့နှစ်ပေါင်း80စိုးစံခဲ့ပြီးစက်တင်ဘာလ10ရက်နေ့ကအသက်တော်96နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ဝက်မင်စတာခန်းမမှာကျင်းပတဲ့ဇာပနာအခမ်းအနားကိုဖိတ်ကြားထားသူဧည့်သည်တော်ပေါင်း2000လောက်တက်ရောက်ခဲ့ပြီးဘီယန်မာကြီးမကွယ်လွန်မီနှစ်ရက်ကမှဗြိတိန်ဝန်ကြီးချုပ်အသစ်ဖြစ်လာတဲ့ဝန်ကြီးချုပ်လစ်ထရတ်လည်းတက်ရောက်ခဲ့ပါတယ်ဇာပနာအခမ်းအနားပြီးတင်းနှင်းလာရင်နောက်ပိုင်းမှာတော့ဘီယန်မာကြီးရဲ့ရုပ်အလောင်းကို2021ခုနှစ်ဧပြီလတုန်းကကွယ်လွန်ခဲ့တဲ့ကျင်းရော်ဖိလစ်မင်းသားကြီးရဲ့ရုပ်အလောင်းမြုပ်နှံထားရာဝင်းဆာရဲတိုက်မှာတည်သံအခမ်းအနားနဲ့မြုပ်နှံတကြုံမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဂျေးဘိုင်ဒန်တို့ဟာကမ္ဘာနိုင်ငံခေါင်းဆောင်အသီးသီးကကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေဗြိတိန်တော်ဝင်မိသားစုတွေအထူးဧည့်သည်တော်တွေနဲ့အတူတနင်္လာနေ့ကဗြိတိန်ပြည်မကြီး Queen Elizabeth ဇာပနာအခမ်းအနားကိုတက်ရောက်ကာရဝပြုကြပါတယ်တနင်္ဂနွေနေ့ကလည်းဘီယမာကြီးအတွက်ဝမ်းနဲ့ကြောင်းရေးသားတဲ့စာအုပ်မှာသမရဂျိုးဘိုင်ဒန်နဲ့သမရကတော်တို့လက်မှတ်ရေးထိုးခဲ့ကြပြီးဘီယမာကြီးရဲ့ကိုဂျိုးစွန်နဲ့သမိုင်းကြောင်းကိုချီးကျူးလိုက်ပါတယ်။သမရဘိုင်ဒန်ဟာစနေနေ့ညနေပိုင်းမှာဗြိတိန်နိုင်ငံလန်ဒန်မြို့ကိုရောက်ရှိခဲ့ပြီးတရားဝင်တန်တမန်ဆိုင်ရာတွဲဆုံမှုတွေမလုပ်သလိုမှတ်ချက်ပေးပြောဆိုတဲ့နေရာမှာလည်းဘီယမာကြီးနဲ့ပတ်သက်တဲ့ကိစ္စကိုသာအဓိကထားပြောဆိုတာတွေ့ရပါတယ်။ဗြိတိန်နိုင်ငံမှာတတိယမြောက်ချားစ်ဘရင်သစ်နဲ့ဝင်းကြီးချုပ်တဲ့ Lit Trust တို့တက်လာပြီးအုတ်ချုပ်ရေးပိုင်းမှာအပြောင်းလဲတွေရှိပေမဲ့မိမိတို့နှစ်နိုင်ငံအကြာခိုင်မာတဲ့ဆက်ဆံရေးတွေကတော့ဆက်လက်တည်ရှိနေမှာဖြစ်တယ်လို့ဘီယမာကြီးဇာပနာမတိုင်ခင်မှာအမေရိကန်သမ္မတအိမ်ပြူတော်ကနေ VOA ကိုပြောပါတယ်။နယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာတော့သမ္မတဂျိုးဘိုင်ဒန်နဲ့ပြည်ထိုင်ဝင်းကြီးချုပ်တဲ့ Lit Trust တို့တီးတန့်တွဲဆောင်ကြမှာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံတောင်ပိုင်းကပီဗင်နော့ဥကရာရန်nuclear database ဆက်ယုံအနီးရုရှားတပ်တွေပစ်ခတ်ခဲ့တဲ့မစ်ဆိုင်းတုံးတစ်ခုကြောက်ရောက်ပောက်ကွဲခဲ့ကြောင်းတနင်္လာနေ့တုန်းကယူကရိန်းတာဝန်ရှိသူတွေကပြောဆိုပါရတယ်။ database ဆက်ယုံကနေမိုင်180ကျော်လောက်ကနေပစ်ခတ်ခဲ့တာဖြစ်ပြီးဆက်ယုံကိုတော့ထိခိုက်ပျက်စီးခဲ့ခြင်းမရှိဘူးလို့စွမ်းအင်ကုမ္ပဏီဖြစ်တဲ့ Energoton ကကြေညာချက်ထုတ်ပြန်ထားပါရတယ်။ယူကရိန်းသမ္မတဗလိုဒီမာဇာလင်စကီကတော့ရုရှားဟာတစ်ကမ္ဘာလုံးကအန္တရာယ်ပေးနေပါတယ်။တိတ်နောက်မကျသေးခင်ကျွန်တော်တို့ဝိုင်းဝန်းတားဆီးရပါမယ်လို့ အခုလိုမီဇိုင်းတို့နဲ့ပစ်ခတ်ခဲ့အပြီးမှာ Telegram ကနေတဆင့်ပြောဆိုခဲ့ပါတယ်။ပီဗီနော့ဥကရာရင်နျူကလ িয়ার ဒါအပေးဆက်ရုံဟာယူကရိန်းမှာဒုတိယအကြီးဆုံးဖြစ်ပြီးယူကရိန်းမှာရောဥရောပတိုင်းမှာအကြီးဆုံးဖြစ်တဲ့ Zipori Risha ဒါအပေးဆက်ရုံကတော့လက်နက်ကြီးတွေကြားရောက်ခဲ့တဲ့အတွက်စက်တင်ဘာလအစောပိုင်းမှာပိတ်ထားလိုက်ရပါတယ်။သမ္မတဂျိုးဘိုင်တင်ကတော့ယူကရိန်းကိုအမေရိကန်နဲ့မဟာမိတ်တွေကကူညီထောက်ပံ့နေကြောင်းနဲ့ယူကရိန်းစစ်ပွဲဟာမရှုံးဘူးလို့တင်းငွေနေနေညာကထုတ်လွှင့်ခဲ့တဲ့ CBS သတင်းဌာနနဲ့မေးမြန်းခန်းမှာပြောဆိုခဲ့ပါတယ်
။အာဖဂန်တာလီဘန်တွေဖမ်းဆီးထားတဲ့အထက်ကနောက်ဆုံးလက်ချက်အမေရိကန်အကြံသားမတ်ဖရရစ်ကိုတင်းလာနေမှာပဲပြန်လွတ်ပေးလိုက်ပြီးအပြန်လည်အဖြစ်အမေရိကန်ကဖမ်းဆီးပြီးတသက်တကြုံပြစ်ဒဏ်ချမှတ်ထားတဲ့အာဖဂန်မူရေးရာဇာဖယ်ရှားနိုဇိုင်းကိုပြန်လွတ်ပေးလိုက်ပါတယ်။နှစ်နိုင်ငံတာဝန်ရှိသူတွေကြားအကြံသားလဲလှယ်ရေးအစီအစဉ်ကိုအာဖဂန်နစ္စတန်နိုင်ငံမျိုးတော်ကဘူးလေစိတ်မှာပြုလုပ်တာလို့တာလီဘန်နိုင်ငံခြားရေးဝန်ကြီးအမာခန်မူတာကွီကသတင်းသမားတွေကိုပြောပါတယ်။အင်ဂျင်နီယာတဦးလည်းဖြစ်ရေတပ်စစ်မှုထမ်းဟောင်းတဦးလည်းဖြစ်တဲ့အသက်60နီးပါးရှိအမေရိကန်နိုင်ငံသားမတ်ဖရက်ဒရစ်ဟာ2020ပြည့်နှစ်အစောပိုင်းကအာဖဂန်နစ္စတန်နိုင်ငံကဘူးမျိုးတော်မှာတာလီဘန်တွေရဲ့ဖမ်းဆီးတာခံခဲ့ရပါတယ်။အဲ့ဒီအချိန်ကအမေရိကန်နဲ့နေတိုမှာမိတ်တပ်ဖွဲ့တွေဟာအာဖဂန်ပြည်သူတွေရဲ့ရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရကိုလုံခြုံရေးအကူအညီပေးနေခဲ့ပါတယ်။အာဖဂန်နိုင်ငံသားဗရှားကိုတော့2005ခုနှစ်ကနယူးယောက်မြို့မှာဒေါ်လာသန်းပေါင်းများစွာတန်တဲ့ဘိန်းယူတွေအမေရိကန်ကိုတရားမဝင်မောင်းကိုရောင်းဝယ်မှုနဲ့အမေရိကန်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။သူဟာတာလီဘန်အဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့ယင်းနီကလက်နက်နဲ့ငွေကြေးတွေကိုထောက်ပံ့ခဲ့တဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။အဲ့ဒီလိုအကျဉ်းသားလဲလှယ်ရေးအစီအစဉ်အရကဘူးလေစိတ်မှာတနင်္လာနေ့မနက်10:00လောက်ကသူတို့နိုင်ငံသားကိုအမေရိကန်ကိုယ်စားလှယ်အဖွဲ့အနှံပေးခဲ့ပြီးဗရှားကိုမိမိတို့အဖွဲ့ကိုလွှဲအပ်ပေးခဲ့တယ်လို့အာဖဂန်တာလီဘန်နိုင်ငံခြားရေးဝန်ကြီးမူတာကီကပြောဆိုပါတယ်ခင်ဗျာ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA အင်္ဂါနေ့မနက်ဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ချ်နယ်စပ်မှာထိခိုက်သေဆုံးမှုတွေရှိခဲ့တဲ့အတွက်ရှိခဲ့တဲ့အထိလက်နက်ကင်ပဋိပက္ခဘက်ခတွေပေါ်ပေါက်နေတဲ့အပေါ်မြန်မာစစ်ကောင်စီနဲ့ရခိုင်လက်နက်ကင်အဖွဲ့ AA တို့အပြန်အလှန်ဆွဆဲနေကြပါတယ်တနင်္လာနေ့ပါပဲစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစောဖြိုးဝင်းကဘင်္ဂလားဒေ့ချ်တန်အမတ်ကြီးမန်ချူရယ်ခရင်ခန်ချောင်းဒရီကိုခေါ်ယူပြီးမြန်မာလုံခြုံရေးတပ်ဖွဲ့တွေမှာတာဝန်မရှိကြောင်းပြောဆိုခဲ့ပါတယ် AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့ ARSA ရွင်ကြအစွန်းရောက်အဖွဲ့တွေကနေဇာဒေသမြန်မာရဲကင်းတွေကိုတိုက်ခိုက်ခဲ့ရမှာလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ဘင်္ဂလားဒေ့ရှ်ပိုင်နယ်ထဲကိုလက်နက်ကြီးကြီးတွေကြောက်ခဲ့တာဖြစ်ကြောင်းရှင်းလင်းပြခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ဒုက္ခသည်တဦးသေဆုံးပြီး6ဦးဒဏ်ရာရခဲ့တဲ့ဖြစ်ရအပါအဝင်မကြသေးခင်တုန်းကပဋိပက္ခတွေအတွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလက်နက်ကြီးတွေကြားရောက်မှုတွေကြောင့်မြန်မာတပ်အမတ်ကြီးကိုဇက်တိုက်ဆိုသလိုဆင့်ခေါ်ကန့်ကွက်ခဲ့ပြီးနောက်တနင်္လာနေ့မှာမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကလည်းဘင်္ဂလားတပ်အမတ်ကြီးကိုခေါ်ယူရှင်းလင်းခဲ့တာဖြစ်ပါတယ်။ AA အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ခိုင်သူကကတော့ဘင်္ဂလားဒေ့ရှ်နိုင်ငံတဲ့လက်နက်ကြီးတွေကြားရောက်တာဟာစစ်ကောင်စီကဆွဆဲသလိုမဟုတ်ဘဲမြန်မာစစ်တပ်ရဲ့လက်ချက်ဖြစ်တယ်လို့တနင်္လာနေ့တုန်းကအွန်လိုင်းကနေတုံ့ပြန်ပြောဆိုခဲ့ပါတယ်မြန်မာစစ်တပ်လက်နက်ကြီးတွေနဲ့စီးမရှိကမ်းမရှိမပြစ်နိုင်အောင်နိုင်ငံတကာအနေနဲ့ဝိုင်းဝန်းပြီးထိန်းသိမ်းဖို့လိုအပ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်ဘင်္ဂလားဒေ့ချ်နိုင်ငံကတော့မြန်မာစစ်လေယာဉ်တွေလေပိုင်တဲ့ကိုကျူးကျော်ဝင်ရောက်မှုတွေနဲ့လက်နက်ကြီးကြီးတွေကြားရောက်ခဲ့တာရှိတဲ့အကြောင်းအစောပိုင်းမှာကန့်ကွက်ခဲ့ပါတယ်နေဆက်ဒေတာကဖြစ်ရတဲ့အပေါ်ဘင်္ဂလားဒေ့ချ်အစိုးရရဲ့စိုးရိမ်မှုတွေနဲ့ပတ်သက်လို့အာဆီယံတာဝန်ရှိသူတွေကိုအကြောင်းကြားထားတယ်လို့လည်းဘင်္ဂလားဒေ့ချ်သတင်းတွေကဖော်ပြထားပါတယ်
အီရန်နိုင်ငံအချုပ်ခံထဲမှာအမျိုးသမီးသေဆုံးခဲ့တာကိုမကြေနပ်ကြတဲ့အတွက်အနောက်နိုင်ငံတိကမှာခင်ဗျာအနောက်နိုင်ငံအနောက်ပိုင်းကာဒစ္စတန်ပြည်နယ်မြို့တော်ဆန္နာဒေ့ရှ်မြို့ကလူတွေဟာတနင်္ဂနွေနေ့ကဒုတိယမြောက်ညအဖြစ်လမ်းပေါ်ထွက်အစိုးရစံကြီးဆန္နာပြပွဲတွေပြုလုပ်ကြပါတယ
်အစိုးရဒီ
ဆန္နာဒေ့ရှ်အစိုးရဒီ22နှစ်အရွယ်မတ်ဆာအမီနီဟာအမျိုးသမီးတွေခေါင်းမီးချုံရမယ်ဆိုတဲ့ဟီဂျပ်ဥပဒေကိုလိုက်နာခြင်းမရှိတဲ့အတွက်ကြောင့်ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားစဉ်ဒီလစက်တင်ဘာ16ရက်နေ့ကတေဆုံတဲ့အတွက်မကြေမနက်ဖြစ်ပေါ်လာကြတာပါအဲ့ဒီဆန္ဒပြပွဲမှာပါဝင်ကြတဲ့သူတွေတဲကအမျိုးသမီးတွေကလည်းသူတို့ရဲ့ခေါင်းစည်းပွားတွေဆွဲချွတ်လိုက်ကြပြီး အီရန်နိုင်ငံရဲ့အုပ်ချုပ်အယာတိုလာအလီခါမေနီကိုယဉ်ညွန့်ကအာဏာရှင်ကြာဆုံးပါစေလို့ကြွေးကြော်ကြပါတယ်။ရဲတပ်ဖွဲ့တွေကလည်းတနတ်တွေကိုမိုးပေါ်ထောင်ပစ်ကမျက်ယိုပုံးတွေတုံးလူစုခွဲကြပါတယ်။ဒေသခံလူအခွင့်အရေးအဖွဲ့ကတော့ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကမိသားရေးပိုက်တွေအသုံးပြုပြီးလူစုခွဲခဲ့တယ်လို့ပြောပါတယ်။ဆန္ဒပြသူတွေတဲကအ ਨੇ စုံကိုဦးလောက်ဒဏ်ရာရှိခဲ့တယ်လို့လည်းသတင်းတွေမှာပါရှိပါတယ်။မက်ဆာအမီနီဟာကာဒစ္စတန်ပြည်နယ်ကနေဆွေမျိုးတွေရှိရာတေဟီရန်မြို့ကိုသွားရောက်စင်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူဟာဖမ်းဆီးထိန်းသိမ်းခံရစဉ်တေဆုံးခဲ့ရတာကကံအကြောင်းမလှလို့ဖြစ်ပြီးမိမိတို့ရဲ့ပျောကကြောင့်မဟုတ်ဘူးလို့ရဲတပ်ဖွဲ့ကအကြိမ်ကြိမ်ညင်းဆိုပါတယ်။သူ့အနေနဲ့အရင်ကနာမကျန်းမှုကြောင့်တေဆုံးခဲ့ရတာဖြစ်ပြီးရဲတပ်ဖွဲ့ဝင်အနေနဲ့အကျဉ်းသားတွေကိုရိုက်နှက်တာမရှိဘူးလို့အီရန်ပြည်ထောင်စုဝန်ကြီးအာမက်ဘဟီဒီကလည်းအခိုင်အမာပြောဆိုပါတယ်ခင်ဗျာ
။ဥရောပသမဂ္ဂအတွင်းသတင်းသမားတွေကိုအစိုးရကနေထောက်လန်းတာသတင်းဌာနတွေကိုနိုင်ငံရေးအရာဖိအားပေးတာဩဇာလွမ်းမှုဖို့သတင်းမီဒီယာတွေကိုကြောင်ကြာခိုင်းတာစတဲ့ဆွတ်ဆဲချက်တွေထွက်ပေါ်လာနေတာကြောင့်အဖွဲ့ဝင်28နိုင်ငံလုံးအတွက်ဥရောပသမဂ္ဂသတင်းမီဒီယာလွတ်လပ်ခွင့်ဥပဒေကိုပြဋ္ဌာန်းဖို့စီစဉ်နေကြောင်းဥရောပကော်မရှင်ကထုတ်ပေါ်ပြောဆိုပါရယ်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေတိတိတသားတိုးလာနေတာတွေ့ရပြီးနိုင်ငံတစ်ခုနှစ်ခုမှာတွေ့ရတာတင်မကပဲ EU ကော်မရှင်တွေ့ရတာသာမကဘူးလို့ EU ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌရာဗာရူဗာကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်တည်းအတွင်းဟန်ဂေရီပိုလန်ဆလိုဗေးနီးယားနိုင်ငံတွေမှာသတင်းမီဒီယာတွေကိုဖိအားပေးတာတွေရှိခဲ့တယ်လို့ EU ကော်မရှင်ကဝေဖန်ပါတယ်အဖွဲ့ဝင်နိုင်ငံ20ကျော်မှာနိုင်ငံရေးအရလွှမ်းမိုးချုပ်ကန့်မှုကြိုးစားတဲ့အန္တရာယ်တွေရှိနေတာကိုတွေ့ရတယ်လို့လည်းပြောဆိုပါတယ်ပြဋ္ဌာန်းမဲ့ဥပဒေအသစ်ဟာသတင်းမီဒီယာတွေအနေနဲ့ဘာတွေကိုဖော်ပြနိုင်တယ်ဘာတွေကိုမဖော်ပြရဘူးဆိုတာတွေကိုအစိုးရကမဆုံးဖြတ်ဖို့သတင်းသမားတွေကိုအစိုးရကထောက်လန်းစုံစမ်းတာတွေမလုပ်ဖို့စတာတွေတားမြစ်တာတွေပါဝင်မယ်လို့ဆိုပါတယ်ဥပဒေပြုသူတွေအနေနဲ့အများပြည်သူဆိုင်ရာသတင်းဌာနတွေကိုရန်ပုံငွေထောက်ပံ့ဖို့နဲ့ပိုင်ဆိုင်မှုရှင်းရှင်းလင်းလင်းရှိအောင်ဥပဒေတွေပြဋ္ဌာန်းဖို့လည်းလိုတယ်လို့ EU ကော်မရှင်ကပြောဆိုခဲ့ပါတယ
်ဟာရီကိန်းမုန်တိုင်းဖာရီယိုနာဟာအမေရိကန်ပိုင်ပေါ်တူရီကိုကျွန်းကိုအားပြင်းစွာနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်တနင်္လာနေ့ကဒိုမီနီကန် Republic ကိုဆက်လက်ဝင်ရောက်သွားပါတယ်ပေါ်တိုရီကိုအုပ်ချုပ်ရေးမှုကမုန်တိုင်းကြောင့်တကြွလုံးအကြီးအကျယ်ပျက်စီးကုန်တယ်လို့ပြောပါတယ်ပေါ်တိုရီကိုကျွန်းမှာတေးချေတန်ရတဲ့သတင်းတွေတော့မရရှိသေးပေမဲ့လူအများပြားဟာရေပိုက်တွေကရေမရရှိတော့ပါဘူးလေတိုက်နှုန်းပြင်းထန်တာနဲ့မိုးအကြီးအကျယ်ရွာသွန်းမှုကြောင့်ပျက်စီးဆုံးရှုံးမှုအတိုင်းအတာကိုခန့်မှန်းအကဲဖြတ်နိုင်ခြင်းမရှိသေးဘူးလို့ပြောပါတယ်ကျွန်းရဲ့တောင်ဘက်အလယ်ပိုင်းဒေသမှာရုတ်တရက်ရေကြီးတာတွေဖြစ်ပေါ်လာနိုင်တဲ့အတွက်ကြောင့်ဒေသခံတွေအနေနဲ့ကုန်းပြင်းတဲ့နေရာတွေကိုချက်ချင်းပြောင်းရွှေ့ကြဖို့ပေါ်တိုရီကိုကျွန်းရှိအမေရိကန်မိုးလေဝသသတင်းဌာနမိုးလေဝသဌာနကတိုက်တွန်းထားပါတယ်။တချို့နေရာတွေမှာမိုးရေချိန်22လက်မအထိရွာသွန်းပြီးမုန်တိုင်းဟာအဝေးကိုရောက်သွားတဲ့တိုင်အောင်မိုးရေချိန်က14လက်မကျော်အထိရွာသွန်းနိုင်သေးတယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ
။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမှုကြောင့်နဲ့ကိုခင်မောင်စုမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင် VOA ရဲ့ website ဆံမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြိုင်တည်းတည်းတပြေးညီထိုက်ရိုက်နားဆင်နိုင်တယ်လို့ပဲကျမတို့ရဲ့ Facebook လူမှုကွန်ရက်နဲ့ YouTube ဆံမျက်နှာတို့ကလည်းထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရအောင်ပါ။ဗြိတိန်ပြည်မကြီးဒုတိယမြောက်အဲလစ်ဘက်ရဲ့ဇာပနာခန္ဓာကိုတနင်္လာနေ့မှာကျင့်ပပြီးစီခဲ့ပါပြီ။တနင်္လာနေ့မှာကျင့်ပတဲ့ပြည်မကြီးအတွက်နိုင်ငံတော်ဇာပနာခန္ဓာမှာတော့ကမ္ဘာတစ်လွှာကသမ္မတတွေ၊ဘုရင်တွေ၊တော်ဝင်မင်းသားတွေနဲ့ဝန်ကြီးချုပ်တွေတက်ရောက်ပြီးနောက်ဆုံးနှုတ်ဆက်ခဲ့ကြပါတယ်။တိတ်နဲ့ချီတဲ့ဗြိတိန်ပြည်သူတွေလည်းနောက်ဆုံးအနေနဲ့ကာရဝပြုခဲ့ကြပါတယ်။နားဆင်ကြပါရှင်။ဗြိတိန်ပြည်မကြီးအဲလစ်ဘက်ရဲ့နိုင်ငံတော်ဇာပနာခန္ဓာကိုစက်တင်ဘာလ19ရက်နေ့တနင်္လာနေ့မှာလန်ဒန်ကဝက်စ်မင်စတာဘုရားကျောင်းမှာကျင့်ပခဲ့ပါတယ်။နိုင်ငံတော်ဇာပနာခန္ဓာကိုသမ္မတတွေ၊ဝန်ကြီးချုပ်တွေ၊တော်ဝင်အတိုင်းဝိုင်းတဲ့ဂုဏ်သရေရှိပုဂ္ဂိုလ်တွေတက်ရောက်ခဲ့ကြပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရောဂျေးဘိုင်ဒန်တို့လည်းပါဝင်ခဲ့ပါတယ်။နန်းသက်80အုပ်ချုပ်ခဲ့တဲ့ဗြိတိန်မကြီးအဲလစ်ဘက်ဟာပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့တုန်းကစကော့လန်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။ ကွယ်လွန်ချိန်မှာအသက်96နှစ်ရှိပါပြီ။ Westminster ဘုရားကျောင်းကအခမ်းအနားပြီးမှာတော့ဘီမာကြီးရဲ့ရုပ်အလောင်းကိုညှုပ်နှံတဂျူမဲ့ဝင်းစာရဲတိုက်ကိုတည်ဆောင်ခဲ့ပါတယ်။လန်ဒန်ကလမ်းတွေကိုဖျက်ပြီးသူမရဲ့ကောင်တလာကိုတည်ဆောင်ရမှာတိမ့်ချတဲ့ပြည်သူတွေနောက်ဆုံးအနေနဲ့ဂါရဝပြူနှုတ်ဆက်ခဲ့ကြတာမှာကျောင်းဆရာမအင်ဂျလာဘောဆယ်လည်းပါဝင်ပါတယ
်။ Yes, it's a very sad day.
ဟုတ်ပါတယ်။တိတ်ပြီးတော့ဝမ်းနည်းရတဲ့နေ့ပါ။ကျမတို့ကဒီမှာရှိချင်ပါတယ်။တနင်္ဂနွေအတွက်သူမဟာတိတ်ပြီးတော့အရေးပါတယ်။ဂျေဇူးတင်စရာဖြစ်ကောင်းဖြစ်နိုင်ပါတယ်။ကျမတို့အနေနဲ့တော့ဂျေဇူးတင်ကြောင်းပြောဖို့ဒီကိုလာနိုင်ခဲ့တဲ့အတွက်ကျေနပ်ရပါတယ်
။ဘီမာကြီးအဲလစ်ဘက်ရဲ့ရုပ်အလောင်းကိုလန်ဒန်ကလမ်းတွေကိုဖျက်ပြီးတည်ဆောင်တာမှာတိမ့်ချတဲ့ပြည်သူတွေကနှုတ်ဆက်ကြွေးကြော်ကြသလိုပန်းတွေလက်ခုပ်တန်တွေနဲ့နောက်ဆုံးကာရဝပြူချပါတယ်ဂျွန်ဘီလာခရုစ်ကတော့လေးစိတ်ဝန်ထမ်းတူဖြစ်ပါတယ
် Yeah, sadness obviously because she's been obviously our queen for
ဝန်နေစီကကျွန်တော်တို့ဘီမာဖြစ်နေနှစ်ပေါင်း80ရှိခဲ့တာပါအခုလို့တွေ့ရတာဝန်နေမိပါတယ
်ဘီမာကြီးအဲလစ်ဘက်ရဲ့ဇာပနာအခမ်းအနားကိုတက်ရောက်ဖို့နိုင်ငံတော်ကလူပေါင်းများစွာလန်ဒန်ကိုရောက်လာကြတာပါကယ်ရီမန်ဆန်ကကင်ကနေလန်ဒန်ကိုလာခဲ့သူပ
ါ So very sad
တွေ့မြင်ခွင့်ရတဲ့အတွက်တိတ်ပြီးတော့ကံကောင်းတာပဲလို့ခံစားပါတယ်ဘရောမှမိမမဟုတ်ပါဘူးမယုံနိုင်စရာပါပဲတိတ်ပြီးခံစားရလိမ့်မယ်လို့မထင်ခဲ့ပေမဲ့စိတ်ထိခိုက်ရပါတယ
်ဘီမာကြီးရဲ့ကောင်တလာပေါ်မှာတော့စင်အလုံးပေါင်း3000လောက်စီချေထားတဲ့ဖိတ်ဖိတ်တောက်နေတဲ့ဘီမာတရဖူကိုခရဲညောင်ကူရှင်ပေါ်မှာတင်ထားပြီးရွှေကြောင်မြက်တွေစီချေထားတဲ့ဘရဲ့အဆောင်ရောင်ယဒနာနောက်ကျိုင်းနုနဲ့အတူပန်းတွေတင်ထားပါတယ်။ကွယ်လွန်သူဘီမာကြီးအဲလစ်ဘက်ကိုနောက်ဆုံးမြုပ်နှံတကြုံမဲ့ဝန်ဆာရဲတိုက်ကစိန့်ဂျော့ချ်ဘုရားကျောင်းအခမ်းအနားတွင်မှာတော့ကောင်တလာဘော်ကဘီမာတရဖူအဆောင်ရောင်ယဒနာနဲ့ကျိုင်းနုကိုဖယ်ရှားလိုက်ပြီးနောက်ဘရင်နန်းတော်ရေးရာကိုစီမံရသူလော့ချင်ဘာလင်ကသူ့ရဲ့နှင်တန်ကိုချိုးပြီးဘရင်မရဲ့ကောင်တလာဘော်ကိုတင်ခဲ့ပါတယ်။ဒါဆိုရင်ဘရင်မကြီးအတွက်သူ့အမှုထမ်းမှုအဆုံးသတ်လိုက်ပြီဆိုတဲ့အတိတ်ပဲပါ။အဲ့ဒီနောက်မှာတော့ဘရင်မကြီးရဲ့ကောင်တလာကိုတော်ဝီမြောက်ခန့်နဲ့ကိုချပြီးအခမ်းအနားကိုအဆုံးသတ်ခဲ့ပါတယ်။နောက်ပိုင်းတော်ဝင်မိသားစုတွေရဲ့တိဒါစာပနအခမ်းအနားပြီးမှာတော့ဘီမာကြီးရဲ့ရုပ်အလောင်းကိုပြီးခဲ့တဲ့နှစ်ကကွယ်လွန်ခဲ့တဲ့ကျင်ရတော်မင်းသားကြီးဖိလစ်မြုပ်နှံထားတဲ့ဝင်းစာရဲတိုက်မှာမြုပ်နှံခဲ့ပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနက်ခင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတော့မြန်မာနဲ့ဒေတာတွင်သတင်းတွေသတင်းဆောင်ပါတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။မြန်မာနိုင်ငံအပါအဝင်လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့မေယော်ကန်17နိုင်ငံအတွေ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ UNOCHA ကဒေါ်လာတန်100ချမှတ်ပေးလိုက်ပါတယ်။အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးရန်ပုံငွေအဖွဲ့ CERF ကိုပေးအပ်လိုက်တာဖြစ်ပြီးဒီဌာနကနေအကူအညီလိုအပ်နေသူတွေကိုထောက်ပံ့သွားမှာပါ။ဂျီနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုစုံမှုကျော်ကတင်ပြပေးပါမယ်ရှင်။
အာဖရိကအာရှအမေရိကတိုင်းနဲ့အရှေ့အလယ်ပိုင်းကတန်ပေါင်းများစွာသောသူတွေရဲ့အသက်ရှင်ရည်ရည်နဲ့အသက်အန္တရာယ်အတွေ့အကူအညီလိုအပ်နေတဲ့နိုင်ငံ17နိုင်ငံကို UNOCHA UNOCHA ကဒီငွေတွေကိုထောက်ပံ့ပေးတာဖြစ်ပါတယ်။ကမ္ဘာပေါ်ကပဋိပက္ခတွေ၊ရာသီဥတုချွေးရေးမှုတွေ၊ငတ်မွမှုတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးရသူတွေစုစုပေါင်း204သန်းအတွေ့ဒီနှစ်အတွင်းအမေရိကန်ဒေါ်လာ 49.5 ဘီလီယံလိုအပ်တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။အခုချိန်အထိ 19.6 ဘီလီယံသာလက်ခံရရှိပါသေးတယ်။လိုအပ်နေသေးတဲ့ငွေပမာဏဟာ 34 ဘီလီယံရှိပြီးဒါဟာအများဆုံးလိုအပ်တာဖြစ်တယ်လို့အိုချာရဲ့ဒုတိယပြောရေးဆိုခွင့်ရှိသူယန်လီယာကီကပြောဆိုပါတယ်။အခုလိုဒေါ်လာတန်100ထောက်ပံ့တာဟာလည်းငွေကြေးကွာဟာချက်ကိုရှော့ချနိုင်ဖို့နဲ့ပြဿနာကိုဓာတ်ရိုက်ဖြေရှင်းနိုင်ဖို့အတွက်ဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်
။ It may seem like a drop in the pocket and if you look at it from that perspective it is
လိုအပ်မှုပမာဏနဲ့နှိုင်းစာရင်ဒီငွေဟာချင်းနှောင်းထဲကိုကျတဲ့ရေတစက်စာတော့ပဲရှိပါတယ်။ဒါပေမဲ့လည်းဒီငွေဟာအရေးပေါ်သုံးပြန်ဆောင်ရွက်ရေးရန်ပုံငွေအဖွဲ့ CERF အနေနဲ့အရေးပေါ်လူအသက်တွေကိုကယ်တင်ဖို့ဖြစ်ပါတယ်။ကျွန်တော်တို့ဟာ CERF ရန်ပုံငွေအတွက်အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းသေချာတာကတော့ဒီငွေပမာဏဟာအသက်အန္တရာယ်ချင်းချောက်ခံနေရသူတွေအတွက်တော့အတိုင်းအတာတစ်ခုအထိအသုံးဝင်ပါတယ်
။အလွန်လိုအပ်နေတဲ့ကာလမှာသူတို့ကိုထောက်ပံ့ဖို့ငွေကြေးကိုအချိန်မီမရဘူးဆိုရင် တန်းနဲ့ချီတဲ့ဘေးအန္တရာယ်ကြာရောက်နိုင်သူတွေရဲ့နောက်ဆက်တွဲအခြေအနေဟာအလွန်များပြားပြီးပြင်းထန်မှာဖြစ်ပါတယ်လို့ယန်လီယာကီကပြောဆိုခဲ့ပါတယ်
။ That can range from loss of life
ဒီနောက်ဆက်တွဲအခြေအနေတွေဟာအသက်တွေဆုံးရှုံးတာအသက်ရှင်ကျန်ရသူတွေအကြမ်းမှာလဲလိုအပ်တဲ့အကူအညီတွေမရတဲ့အတွက်ကြားမအပေါ်အခြေခံတဲ့အကြမ်းဖက်မှုတွေဖြစ်ပေါ်လာတာကလေးတွေကိုကာကွယ်ဆေးထိုးမပေးနိုင်တာဆက်သဖြင့်ဖြစ်လာမှာပါ
။အခုထောက်ပံ့လိုက်တဲ့ဒေါ်လာတန်းတရာဟာမြန်မာတောင်ဆူဒန်ယေမင်ဗင်နီဇွဲလာတို့လိုနိုင်ငံတွေမှာလူအသက်တွေကိုအရေးပေါ်ကဲတင်တိုင်မှုဖြစ်ပါတယ်လို့လီယာကီကပြောဆိုပါတယ်။အရေးပေါ်လူအပ်နေတဲ့နိုင်ငံတွေအတွက်ဒီနှစ်အတွင်းအမေရိကန်ဒေါ်လာတန်250ထောက်ပံ့ထားပြီးဖြစ်ပါတယ်။ဒါပေမဲ့အများကြီးလူအပ်နေပါသေးတယ်လို့ UN OCHA ရဲ့ပြောရေးဆိုခွင့်ရှိသူယန်လီယာကီကပြောဆိုခဲ့ပါတယ
်။ကမ္ဘာတလွားဒုက္ခသည်တွေအတွက်ရန်ပုံငွေလွှတ်ချက်အကြောင်းကိုစော်မှုကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းမှာပဲအိန္ဒိယရောက်မြန်မာဒုက္ခသည်တွေကန့်သက်ခံရမယ့်အခြေအနေကိုလည်းပြောပြပေးပါမယ်။မြန်မာနိုင်ငံတွင်းလက်နက်ကင်တိုက်ပွဲတွေကြောင့်အိန္ဒိယမီဇိုရန်ပြည်နယ်တွင်းမှာရှောင်တိန်ခိုလုံနေတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေမီဇိုရန်ပြည်နယ်တွင်းမှာအိုးအိမ်ဝယ်ယူတာစီးပွားရေးလုပ်ငန်းလုပ်ကင်တာတရားမဝင်ကုန်သွယ်တာစတဲ့လုပ်ငန်းတွေမလုပ်ရဘူးဆိုတဲ့ကန့်သက်ချက်တချို့မီဇိုရန်ပြည်နယ်အစိုးရကပြီးခဲ့တဲ့ရက်ပိုင်းတည်းကထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ဟာအိန္ဒိယဗဟိုအစိုးရကပေးလာနိုင်တဲ့ PR တွေကိုကြိုတင်ရှောင်ရှားဖို့နဲ့ပြည်နယ်ရေးလုံခြုံရေးအတွက်မီဇိုရန်အစိုးရဘက်ကကြိုတင်ပြင်ဆင်တာဖြစ်နိုင်ကြောင်းချင်းအရက်ဖက်အဖွဲ့အစည်းတွေကခန့်မှန်းပါတယ်။မီဇိုရန်ပြည်နယ်တွင်မြန်မာဒုက္ခသည်တွေအပေါ်ကန့်သက်ချက်တွေအကြောင်းသတင်းပေးပို့ချက်ကိုတော့ကိုအောင်အောင်တင်ပြထားပါတယ်ရှင်။
အိုအိမ်ဝယ်ယူရာစီးပွားရေးလုပ်ငန်းတွေလုပ်ကင်တာတွေမလုပ်ဖို့ကန့်သက်တာတွေအပြင်မြန်မာပြည်ရင်းကယူလာတဲ့ဆိုင်ကလေးကိုသက်ဆိုင်ရာရက်ကြီးစစ်ဆောင်ကော်မတီတွေစီမံစည်ရင်သွင်းဖို့ရင်မောင်းလိုင်စင်တဲ့နိုင်ငံသားတပ်သေးကန်ကတ်တွေလိုအထောက်အထားတွေကိုတရားမဝင်နည်းနဲ့မလုပ်ကြဖို့မီဇိုရန်ပြည်နယ်အစိုးရကမြန်မာဒုက္ခသည်တွေကိုတတိပေးထားပါတယ်မြန်မာစစ်ဆောင်တွေကိုလက်ခံထားတဲ့မီဇိုရီပြည်နယ်အစိုးရနဲ့အိန္ဒိယဗဟိုအစိုးရကြားဒုက္ခသည်အရေးကိစ္စမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း16လအတွင်းတောင်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေဟာမီဇိုရန်ပြည်နယ်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်ဒီနောက်ပိုင်းမှာမွေးရည်ဆေးဝါးနဲ့လူသတ်မှုကျူးလွန်တဲ့ကိစ္စရပ်တွေလိုရာဇဝတ်မှုတချို့ပေါ်ပေါက်လာတဲ့အတွက်မီဇိုရန်ဒေသခံတွေကြားမှာစိုးရိမ်မှုတွေရှိလာကြောင်းချင်းအရက်ဖက်အဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ်လက်ရှိအချိန်မှာမြန်မာနိုင်ငံသားတွေကြားဖြစ်လာတဲ့ပြဿနာတွေကိုမီဇိုရန်အစိုးရကသတိထားပြီးတော့ကင်တွယ်နေရတယ်လို့သူကပြောပါတယ
်ဒီမီဇိုရန်အနေနဲ့ဆိုရင်လည်းပဲဒါတစ်ဖက်မှာကဒီ main government ပေါ့နော်စီနီတည်တယ်ဆိုတော့တကယ်လို့မြန်မာပြည်နယ်မှာဒီဆက်ပြီးဆောင်ကိစ္စနဲ့ပတ်သက်ပြီးပြဿနာတစ်ခုခုဖြစ်သွားလို့ရှိရင်တော့ဒါ central government ကနေပြီးတော့မှမီဇိုရမ်အစိုးရပေါ်မှာပေါ့နော်သူတို့အနေနဲ့တစ်ခုခုအရေးယူမှုမျိုးလားပြည်ပမှုမျိုးလားတဲ့ဝင်ရောက်ဆက်ဖက်နိုင်တော့မှာပေါ့နော် central government အနေနဲ့ဝင်ရောက်ဆက်ဖက်ပူရအတွက်သူအနေနဲ့ reason ရှိလာမှာဖြစ်တယ်အဲ့ဒီအတွက်ကြောင့်ဒီလိုမျိုးပြဿနာမဖြစ်ရလေအောင်ပေါ့နော်ကျူတင်ပြီးတော့မှသူကတော့ကာကွယ်ချင်တဲ့အနေနဲ့ဒါလောက်တာလည်းဖြစ်နိုင်တယ်ဆိုတာပေါ့နော
်ပြီးခဲ့တဲ့ဩဂုတ်လ23ရက်မှာမီဇိုရန်ပြည်နယ်ကြံဖိုင်းခရိုင်မှာမြန်မာနိုင်ငံသားတချို့စီကနေကြက်ငွေ3,400တန်ဖိုးရှိတဲ့မွေးရည်ဆေးဝါးတွေဖမ်းဆီးမိတယ်လို့ပြည်နယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်နောက်တနေ့ဩဂုတ်လ24ရက်မှာလဲကြက်ငွေ3,300ကျော်ရှိတဲ့ဘိမ်းမြူတွေကိုကြံဖိုင်းခရိုင်ထဲမှာပဲဖန်စီမိခဲ့ပြီးမူရစေဝါအမှုအပြင်လောက်ဝကဥပဒေနဲ့ပါဖန်စီအရေးယူထားတယ်လို့ရဲဌာနကကိုးကားပြီးသတင်းတွေကရေးသားကြပါတယ်အလုတ်ကန်ရှားပါတဲ့အိန္ဒိယမီဇိုရမ်မှာဒေသခံအများစုဟာအစိုးရအလုတ်နဲ့အစိုးရထောက်ပံ့ရေးကိုမိခိုပြီးနေကြတာဝါစီးပွားရေးဆိုင်ရာအလုတ်ကန်ခွင့်လန်းတွေကိုဒေသခံတွေကပဲအဓိကလုတ်ကန်ဖို့ဆန္ဒရှိကြပါတယ်မီဇိုရန်ကိုရောက်လာတဲ့မြန်မာနိုင်ငံသားတွေဟာစစ်ဆောင်ကူညီအဖွဲ့တွေရဲ့ထောက်ပံ့ငွေတွေနဲ့ရပ်တည်နေရတာဖြစ်ပြီးမလုံလောက်တဲ့အခါမှာတော့ဝင်ငွေရတဲ့အလုတ်ကိုလုတ်ကင်လာရပါတယ်မီဇိုရီပြည်နယ်မှာအခုလိုမြန်မာဒုက္ခသည်တွေကိုစီးပွားရေးမလုပ်ဖို့ကန့်သတ်မယ်ဆိုရင်ဒုက္ခသည်တွေရဲ့ရပ်တည်ရေးအတွက်အခက်အခဲတွေကြုံရနိုင်တယ်လို့ချင်းအရက်ဖက်အဖွဲ့တာဝန်ခံကပြောပါတယ်
ဒီလိုမျိုးစီမင်းစီကံတက်မှတ်ချက်တည်ထုတ်ချက်အဖြစ်ကျွန်တော်တို့ရဲ့စပေးဆောင်သူတွေတော့ဟောဖက်မှာဒါဆောက်ဝဲနေရအတွက်လားလုံုံချုံနေဖို့ရအတွက်ဒါအခက်ခဲတွေရှိသွားနိုင်ပြီပေါ့နော်ဒီ refugee ဖြစ်တဲ့အတွက်ကြောင့်ဆိုပြီးတော့မှ NGO တွေတခြားဟိုကူငီတဲ့အရာပေးတဲ့အရာကတော့ဆောက်ဝဲနေရအတွက်လုံးဝမလုံလောက်ဘူးသူတို့ကိုယ်တိုင်လုပ်ရတယ်သူတို့ကိုယ်တိုင်ရှာရတယ်ဆိုတော့ကျွန်တော်တို့အမျိုးတွေလည်းများကြီးရှိတယ်အဲ့ခါကျသူတို့ဘလောက်ယုံကံပြီးတော့မှသူတို့အသက်ရှင်ဖို့ရအတွက်ယုံကံနေတယ်လေဆိုတာကိုကျွန်တော်တို့တွေ့ရတယ
်မီဇိုရန်ဘက်ကထုတ်ပြန်ချက်ဟာမြန်မာဒုက္ခသည်တွေရဲ့အခွင့်အရေးကိုကန့်သက်တယ်လို့ဖြစ်နိုင်ပြီးခွဲခြားမှုလည်းပေါ်လာနိုင်တယ်လို့သူကပြောပါတယ် ဆရာနာသိမ့်ပြီးနောက်ပိုင်းမီဇိုရမ်ပြည်နယ်ကိုရောက်လာသူတွေထဲမှာချင်းပြည်နယ်ထန်တလန်မြို့ကသူတွေအများဆုံးဖြစ်ပါတယ်။စီးပရိပခါကြောင့်ကုံတွယ်ရေးလမ်းမဆက်တွယ်ရေးတွေပြတ်တောက်ပြီးကျန်းမာရေးဆောက်ရှောက်မှုအတွက်အနည်းဆက်ဆုံးအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုပဲအားကိုးရတဲ့အကြောင်းချင်းတိုင်းရင်းသားဒုက္ခသည်တဦးကပြောပါတယ်
။မီဇိုရမ်ပြည်မှာရှိနေတဲ့ဒီမျိုးတွေတန်တဲ့ကျွန်တော်ချင်းလိုမျိုးတွေဖြစ်ကြတဲ့အခါမှာပေါ်ကအိန္ဒိယတနင်္ဂနွေနေ့တွေတော့ဆီအားရှိတယ်များလည်းပဲဒီမီဇိုရမ်ပြည်ရဲ့ကွန်ဂျူချူအနေနဲ့တော့ဆင်တာတော့အဖြစ်တမ်းမှန်ဆုံးတော့ဒီလူပေးစားတဲ့အပေါ်တော့ရှိတယ်ဒါနဲ့ကိုယ်ကဒီလမ်းကြောင်းပေါ်မှာတော့ဒီဆိုင်ပေါ်တော့ဒီလိုဖက်ကလည်းဒီစိတ်တွန်းပို့ချပြမှာတော့လုဆောင်ကြတယ်အဲ့လိုတော့ရှိတယ်ချင
်းမီဇိုရမ်ပြည်နယ်ရောက်နေတဲ့မြန်မာဒုက္ခသည်အရေးအတွက်က9000လောက်ရှိပြီးအဲ့ဒီအထက်မှာကြောင်းတက်နေတဲ့မြန်မာကလေးငယ်က2500ကျော်ပါတယ်လို့အိန္ဒိယနိုင်ငံထုတ်သတင်းစာတွေကရေးပါတယ်မြန်မာဆစ်ဆောင်တွေအတွက်လျှက်စစ်အပါအဝင်ရေနဲ့အမျိုးသမီးအသုံးဆောင်ဆေးဝါးစားနပ်ရိက္ခာအတွက်မီဇိုရမ်အစိုးရကအိန္ဒိယရူပီငွေ3400နီးပါးကိုသုံးစွဲထားတယ်လို့လည်းအိန္ဒိယသတင်းစာတွေမှာရေးသားကြပါရယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာပါရှင်ထိုင်းနိုင်ငံကန်ချနာပူရီပြည်နယ်ထောက်ဖပွန်မြို့နယ်မှာမတင်ကားပွဲကားတစ်စင်ကိုဒေသခံအာဏာပိုင်တွေတားဆီးစစ်ဆေးတာမှာမောင်းနှင်ထွက်ပြေးတာကြောင့်လိုက်လံဖမ်းဆီးရကအထောက်ထားမဲ့မြန်မာတွေတင်ဆောင်လာတာကိုတွေ့ရှိခဲ့ပါတယ်ကားနောက်ခံမှာအလုံးပိတ်တင်ဆောင်လာတဲ့မြန်မာ15ဦးတည်းက2ဦးဟာလည်းကိုဗစ်ကူးစက်ခံထားရတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံကန်ချနာပူရီပြည်နယ်ထောင်ဖာဖွန်မြို့နယ်ထဲမှာတရားမဝင်မြန်မာတွေတည်ဆောင်လာတဲ့ပစ်ကတ်သားတစ်စီးဟာရဲစစ်ဆေးမှုတွေကိုမခံဘဲမောင်းပြေးခဲ့တာပါဒီနောက်အာဏာပိုင်တွေကနောက်ကနေလိုက်လံဖမ်းဆီးခဲ့တာကြောင့်ကားသမားနဲ့ကားပေါ်မှာပါလာတဲ့မြန်မာတွေဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
အမအထဲမှာကားထဲမှာသူတို့ဗျာပစ္စည်းကုန်တင်တဲ့ကားလိုမျိုးပေါ့နော်ဟိုကျွန်တော်တို့ပိတ်ကတ်ကအဲ့ထဲမှာမှာနှစ်ထပ်လောက်ထားပြီးတော့လေအကန့်နဲ့ပြီးတော့အဲ့လူတွေကိုအဲ့ထဲမှာတိတ်ထဲပြီးတော့ခေါ်လာတာခေါ်လာတာကိုဒီတရင်ရတာပေါ့နော်ဒီဖွဲ့စုံကတရင်ရတဲ့အခါကျတော့စနေနေ့မနေ့အစောကြီးပိုင်းပေါ့အဲ့ညာကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဝိတ်ကဲအောင်လို့ခေါ်တာပေါ့ဗျာအဲ့ထောင်ပါပုံအပိုင်းပါလေအဲ့ညာမှာသူတို့ကားကိုရခိုင်းတဲ့အချိန်မှာကားမရတဲ့နဲ့မောင်းပြေးတာပေါ့မောင်းပြေးတော့မှလိုင်းနေတဲ့ကားတို့နေရာမှာတော်ပြီးတော့ပြီးတဲ့ချင်းကျတော့ဆစ်လိုက်တော့အထဲမှာအဲလူက15ရောက်ပေါ့ဒါဒရိုင်ဘာလည်းမိရလေ
ဖမ်းမိတဲ့မြန်မာတွေထဲမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူ2ဦးရှိတာကြောင့်ထောင်ဖာဖွန်ဆေးရုံကိုပို့ပြီးတော့ကုသနေရတယ်လို့လည်းဦးမင်းဦးကဆိုပါတယ
်အားလုံးနဲ့မျက်ရောက်ကကိုဗစ်တွေ့နေတာကိုတွေ့ရတယ်ဒါအေဂျီကင်းနေပဲဖြစ်တာလေနော်အဲတော့သူတို့ကတော့ထောင်ဖာဖွန်ဆေးရုံကိုပို့ပြီးတော့ကျန်တဲ့ဟိုလိုအပ်တဲ့ဆေးစစ်ချက်တွေပါလေလောက်တာပေါ့သူတို့ရာများသောအားဖြင့်တော့ရန်ကုန်နဲ့မော်လမြိုင်ကလာလို့ပြောတယ်သူတို့ပွဲသားကတော့အလုပ်ကလက်ပူကြီးပေါ့လေလက်ချူကြီးဆိုတော့အဲဒီကနေချုံပုံမှာအလုပ်တွေရမယ်ပေါ့အဲဒါနဲ့မတောင်းပွဲကပြီးပြီးတော့သူတို့တက်လာတာပဲ
အခုဆိုရင်စက်တင်ဘာလထဲမှာပဲထိုင်းတောင်ပိုင်းမှာအစုလိုက်အပြုံလိုက်မြန်မာတွေဖမ်းမိတာဟာ၅ချိန်ခန့်ရှိသွားပြီဖြစ်တယ်လို့လုံခြုံရေးစစ်ဆေးမှုကိုမခံယူပဲထွက်ပြေးတာတွေကြောင့်ကားတိတ်မှမှုတွေလည်းမကြာခဏဖြစ်ပေါ်နေပါတယ်ထိုင်းနိုင်ငံအတွင်းမှာအထောက်ထားမဲ့တွေအတွေ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်များလုပ်ပေးနေတဲ့ကာလဖြစ်တာကြောင့်မြန်မာပြည်တွင်းကအလုပ်ကိုင်ရှာဖွေလိုသူတွေဟာနေ့စဉ်နေဆက်လမ်းတွေကနေဝင်ရောက်လာနေစေဖြစ်ပါရဲ့ရှင
်။ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။မကြာခင်မှာတော့သတင်းထောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသည်မျှတက်တန့်ရောင်သတင်းလွှာစတဲ့အဖတ်စဉ်ခဏတွေကိုနားဆင်ကြရပါမယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/ vua.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင်။ဗီယိုအမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ20ရက်အင်ကာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24.50 MHz တိုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့သတင်းတောင်အမှတ်စုကိုအရင်ဆုံးနှားဆင်ချရမှာဖြစ်ပြီးဒီနောက်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တို့ကိုနှားဆင်ချရပါမယ်ရှင်။ရှေ့သေးတွေကနည
်းနည်းဟိုငြိမ်နေတဲ့တဘောဆိုတော့ဟိုကျမတို့ကအဲ့လိုမျိုးပေါ့နော်ကြိုရောင်းထားတာတို့ပါတို့
ဇေးမငိမ့်ပေးမဲ့အယောင်းဝယ်တွက်နေတဲ့ရွှေဈေးကွက်အကြာအပတ်စဉ်စီးပွားရေးအစီအစဉ်မှာတင်ပြပေးမှာဖြစ်ပါတယ်။အခုရေဆုံးတော့ကိုဇော်ဝင်းလိုက်တင်ဆက်ထားတဲ့သတင်းတောင်မှတ်စုကိုနားဆင်ကြရအောင်ပါရှင
်။ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်ဟာရုရှားနိုင်ငံမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်ကိုအခုစက်တင်ဘာလတည်းတက်ရောက်ခဲ့ပါတယ်ဒီနေ့ထက်မှပဲဒုတိယအကြိမ်မြောက်တောက်ရောက်ခဲ့တဲ့ရုရှားခီးစဉ်မှာရုရှားသမ္မတနဲ့လည်းပထမဆုံးအကြိမ်တွေ့ဆုံခဲ့ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတောင်မဆုကိုကျွန်တော်ဇုံဝင်းလိုင်ကပြောပြပေးမှာပါရုရှားနိုင်ငံမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမေအောင်လှိုင်ဟာစက်တင်ဘာလ4ရက်နေ့တုန်းကရုရှားနိုင်ငံကိုတောက်ရောက်ခဲ့တာပါဒီခီးစဉ်မှာတော့အစည်းအဝေးအစီအစဉ်ပြင်ပမှာရုရှားသမ္မတဗလာဒီမီပူတင်နဲ့စစ်ကောင်စီအကြီးအကဲတို့ဟာရုရှားနိုင်ငံဗလာဒီဗော့စတော့ခ်မြို့မှာတည်တံ့တွေ့ဆုံခဲ့ကြပါတယ်။မြန်မာစစ်ကောင်စီဟာရုရှားနိုင်ငံအပေါ်တန်တမာရေးနဲ့စစ်ရေးအရာပိုပြီးအားကိုးလာတယ်လို့နိုင်ငံရေးကဲခတ်တွေကလည်းရုရှားခီးစဉ်အပေါ်သုံးသပ်နေကြပါတယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့အခုခီးစဉ်မှာရုရှားသမ္မတနဲ့ပထမဆုံးအကြိမ်တွေ့ဆုံဝင်ရတဲ့အပေါ်နိုင်ငံရေးလှစ်လာသုံးသပ်သူဦးရဲထွန်းကအခုလိုမှတ်ချက်ပြုပါတယ်
။ခရိုင်သွားတဲ့အခါမှာတချို့ခီးစဉ်ကလည်းသူ့ဘာသာသူသွားတာဟိုဘက်ကဖိတ်တာလည်းမဟုတ်ဘူးပေါ့နော်။နောက်ဝန်ကြီးအဆင့်လောက်နဲ့ပဲအမြင့်ဆုံးတွေ့ရတာဆိုတော့ဒီတစ်ခါတော့နိုင်ငံရေးအရာတော့နတ်ဆက်ကဥက္ကဋ္ဌအတွက်တော့အောင်ပွဲတစ်ခုပေါ့နော်။နတ်ဆက်ကအတွက်စိတ်တက်ရေးရာအရာအားကိုရှိတယ်ဆိုတဲ့ဟာကိုနည်းနည်းစိတ်ချမ်းသာလိုက်မယ်လို့ထင်တယ်။ဘာကြောင့်လို့ဆိုတော့အရင်ကျွန်တော်တို့88အရေးခင်းနေပါလေဖြစ်ပြီးတော့ကမ္ဘာဒီမိုကရေစီနိုင်ငံတွေကဝိုင်းပယ်ထားခံရတဲ့စစ်အစိုးရကိုတရုတ်ကပဲနည်းနည်းနွေ့နွေ့ထွေးထွေးလှုပ်တယ်ကုလသမဂ္ဂမှလည်းအကာအကွယ်ပေးတယ်သူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေလည်းအဲဒီကလာတယ်ပြည်တွင်းရဲ့ဒီဆန့်ကျင်မှုကလည်းအခုလိုဘလောက်အထိမပြင်းထန်ဘူးပေါ့နော်အခုဒီတစ်ခေါက်မှကတော့တရုတ်ကလည်းဒီကြားညက်မှဆိုးတဲ့အတွက်ကြောင့်မလို့သူ့ရင်းနှီးမြှုပ်နှံမှုတွေလည်းရင်းနှီးနှီးမလှုပ်ရဲနောက်ဆက်ဆံတာမှနည်းနည်းသတိထားဆက်ဆံနေရတဲ့အခါကျတော့သူ့ရင်းရင်းနှီးနှီးဆက်ဆံမဲ့အင်အားကြီးနိုင်ငံလိုနေတာပေါ့
2021ခုနှစ်ဇွန်လတုန်းကလည်းနိုင်ငံတကာလုံခြုံရေးညီလာခံကိုတက်ရောက်ရင်းပထမဆုံးရောက်ရှိခဲ့တာဖြစ်ပြီးအခု2022ခုနှစ်ဇူလိုင်လမှာတော့ဒုတိယအကြိမ်အဖြစ်သွားရောက်ခဲ့ပြီးတော့ကာကွယ်ရေးဝန်ကြီးဌာနအရာရှိတချို့နဲ့တွေ့ဆုံခဲ့တယ်လို့ရုရှားနိုင်ငံပိုင်အာကာသကော်ပိုရေးရှင်းနဲ့အနုမြူကော်ပိုရေးရှင်းကအရာရှိတွေကိုတွေ့ဆုံခဲ့ပါတယ်အခုခီးစဉ်ဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံကိုတက်တရအကြိမ်မြောက်ရောက်ရှိတာဖြစ်တယ်လို့ရုရှားသမ္မတနဲ့ပထမဆုံးအကြိမ်တွေ့ဆုံခွင့်ရခဲ့တာပါမြန်မာနိုင်ငံမှာအသေးစားနျူကလ িয়ার စွမ်းအင်စက်ရုံတစ်ခုကူညီတည်ဆောက်ပေးနိုင်ရေးအတွက်ရည်မှန်းထားတယ်လို့ရုရှားအစိုးရပိုင်ရိုဇာဒမ်နျူကလ িয়ার စွမ်းအင်ကော်ပိုရေးရှင်းကထုတ်ပြန်ထားပါတယ်ရုရှားနိုင်ငံမှာကျင်းပနေတဲ့2022အရှေ့ပြားစီးပွားရေးဖိုရမ်အပြင်ပန်းမှာ2022-2023မြန်မာရုရှားပူးပေါင်းဆောင်ရွက်ရေးလမ်းပြမြေပုံတရက်ကိုနှစ်ဖက်သဘောတူလက်မှတ်ရေးထိုးတာမှာဒီအချက်ကိုထည့်သွင်းထားတာပါဒီလမ်းညွန်သဘောတူညီချက်ထက်မှာနျူကလ িয়ার နယ်ပယ်မှာရုရှားမြန်မာပူးပေါင်းဆောင်ရွက်ရေးကိစ္စတွေပါထည့်သွင်းထားပါတယ်ဒီသဘောတူလက်မှတ်ရေးထိုးပွဲကိုမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လည်းတက်ရောက်ခဲ့ပြီးသိပ္ပံနဲ့နည်းပညာဝန်ကြီးလျှက်စစ်စွမ်းအင်ဝန်ကြီးတို့ကမြန်မာနိုင်ငံကိုစားလက်မှတ်ရေးထိုးခဲ့ကြတာပါစက်တင်ဘာလ9ရက်နေ့တုန်းကအရှေ့ပြားစီးပွားရေးဖိုရမ်မှာစစ်ကောင်စီအကြီးအကဲနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုခေါ်ခဲ့ပါတယ်ဒါအပြင်အမေရိကန်ဒေါ်လာအစားတရုတ်ယွမ်ငွေရုရှားရူပယ်နဲ့အိန္ဒိယရူပီတို့ကိုအစားထိုးအသုံးပြုနိုင်ဖို့လည်းအကြံပြုထားပါတယ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ရဲ့အရှေ့ပြားစီးပွားရေးဖိုရမ်ပြင်ပမှာတည်တံ့တွေ့ဆုံတဲ့အပေါ်ရုရှားသမ္မတပူတင်ကမြန်မာဟာယုံကြည်ရတဲ့ရေရှည်မိဖက်ဖြစ်ပြီးဆက်ဆံရေးတွေတိုးတက်လာတယ်လို့ချီးကျူးပြောဆိုထားတယ်လို့စစ်ကောင်စီဥက္ကဋ္ဌကလည်းသမ္မတပူတင်ဟာရုရှားခေါင်းဆောင်အဆင့်မကပဲကမ္ဘာတည်ငြိမ်မှုထိန်းပေးတဲ့ခေါင်းဆောင်ဖြစ်တယ်သူခေါင်းဆောင်မှုကြောင့်ရုရှားဟာကမ္ဘာထိပ်တန်းနိုင်ငံဖြစ်လာပြီလို့ပြောခဲ့ပါတယ် မြန်မာစစ်ကောင်းဆောင်ရဲ့တတိယအကြိမ်မြောက်ရုရှားခီးစဉ်ဟာမြန်မာနိုင်ငံမှာကျင့်သုံးခဲ့တဲ့နိုင်ငံခြားမူဝါဒအပြောင်းလဲအဖြစ်မြင်တယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကသုံးသပ်ပါတယ်
။မြန်မာနိုင်ငံကအစဉ်တစိုက်ကင်ဆယ်ခဲ့တဲ့လွတ်လပ်ရေးတက်ကြွသောဒီဂျာနီဝါဒရွေလာတယ်လို့သုံးသပ်မိပါတယ်။1962ဗိုလ်ချုပ်နေဝင်အာဏာသိမ်းတဲ့အချိန်တုန်းကစစ်အေးကာလအပြင်းထန်တဲ့အချိန်ဒါအမေရိကန်အိုဆူနဲ့ဆိုဗီယက်အိုဆူဆိုပြီးဖြစ်တဲ့အချိန်မှာတကယ့်ကိုဒက်မလိုက်နိုင်ငံသားရေးဝါဒကိုတိတိကျကျကျင့်သုံးပြီးတော့ချက်တန်းလာခဲ့တယ်။1988အာဏာသိမ်းတဲ့ခါကျတော့ဒီဆိုဗီယက်ယူနီယံပြိုကွဲသွားတာဘာလင်တိုင်းပြိုသွားတာနဲ့စစ်ရေးတိုက်ပွဲအဆုံးသတ်ပြီးတော့နောက်ဆုံး Liberal Democracy အောင်ပွဲခံသွားပြီး Global Trend ဟာ Partisan Democracy ဈေးကွက်စည်းဝါးရေးစနစ်ကိုဒီအာဏာသိမ်းစစ်ကောင်ဆောင်တွေကိုနှိုက်ကလိုက်နာမယ်။အခု2023ဒီအနာသိန်းတဲ့ကိစ္စမှာကြတော့ဟို liberal ကနောက်ကျန်ရှော့ကြပြီးတော့ဒီအမျိုးသားရေးဝါဒီတွေအားကောင်းလာတယ်တရုတ်အင်အားအရန်ကြီးမားလာတယ်ရုရှားကလည်းပြန်ပြီးတော့အားပြန်ကောင်းလာတဲ့အခြေအနေမျိုးမှာအမေရိကန်ဥဆောင်တဲ့ကဘာမဟုတ်တော့ဘဲနဲ့ကဘာကြီးကိုနိုင်ကဘက်နဲ့စဉ်းစားတဲ့ပုံစံဖြစ်လာတဲ့အချိန်မှာအခုဒီခရီးစဉ်ဟာဒါအစင်လာဒါမြမနိုင်ငံသားကြီးမူဝါဒကနေပြောင်းသွားပြီလို့မြင်ပါတယ်
ရှိပြန်စီပွားရေးဖိုရမ်တက်ရောက်ခဲ့တဲ့ဗိုလ်ချုပ်မှုကြီးမေအောင်လိုင်ဟာဒီတစ်ခေါက်ခီးစဉ်မှာလဲရုရှားပိုင် RNA သတင်းဌာနနဲ့တွေ့ဆုံမှုလုပ်ခဲ့ပါတယ်။နိုင်ငံအတွင်းအခြေအနေတွေဟာပြီးခဲ့တဲ့နှစ်ကတည်းကစာရင်တော့အခုနှစ်ဧပြီလကစလို့အခြေအနေတွေတိတိကျကျတိုးတက်လာတယ်၊ထိမ့်ချုပ်လာနိုင်တယ်လို့ရုရှားသတင်းဌာနကပြောပါတယ်။လွတ်လပ်တဲ့နိုင်ငံကကြွန့်ကျင်သူတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SAC ရဲ့အစီရင်ခံစာတစ်စောင်မှာတော့မြန်မာစစ်တပ်ဟာတိုင်းပြည်ရဲ့18ရာခိုင်နှုန်းကိုပဲထိန်းချုပ်နိုင်ပြီးကြံနေရာတွေမှာအတိုက်ခံတွေကထိန်းချုပ်ထားတာဒါမှမဟုတ်ပဋိပက္ခတွေဖြစ်ပွားနေတယ်လို့ဆိုပါတယ်မြန်မာနိုင်ငံအတွင်းကအကြက်အတဲတွေကိုထိန်းချုပ်နိုင်ပြီးရွက်ောက်ပွဲကိုစီစဉ်ထားတဲ့အတိုင်းလာမယ့်2023ခုနှစ်မှာပြုလုပ်သွားနိုင်မယ့်အခြေအနေရှိတယ်လို့မြန်မာစစ်ကောင်းဆောင်ကရုရှားသတင်းဌာနနဲ့မေးမြန်းကမှပြောထားပါတယ
်ဒီမိုကရေစီမှာရွက်ောက်ပွဲကသိအရေးကြီးပါရွက်ောက်ပွဲဖြစ်ပြီးမှသာကျွန်တော်တို့ကရုပ်ကပွဲကတက်လာတဲ့ထွတ်တော်အမတ်တွေနဲ့အစိုးရအဖွဲ့အုပ်ချုပ်ရေးအဖွဲ့စည်းဖွဲ့စည်းတာတို့တခြားပြည်ထောင်စုနိုင်ငံတော်အဆင့်အဖွဲ့စည်းတွေတာဝန်ပေးတာတို့ပါရွေးချယ်တာတို့တို့တာဖြစ်ပါတယ်ဆိုတော့တော့ပြည်သူတွေကဒီခွင့်ရအောင်လို့ရဖို့လိုတယ်ဆိုတော့မြို့နယ်တမြို့တို့ရုပ်ကပွဲတစ်ခုလို့တည်းဒုံနဲ့တဲ့အရေးတွေကကြာသွားလဲအဲဒီမျိုးရုပ်ကပွဲတစ်ခုလို့တည်းရုံနဲ့တဲ့အရေးတွေကကြာသွားလဲဆိုတော့ပြည်သူတွေရဲ့အဲ့ဒီနေရာမှာရှိတဲ့ပြည်သူတွေဒီမိုကရေစီအခွင့်အရေးဆုံးရှုံးတာပဲဒါဖော်ပြနေတာဖြစ်ပါတယ်တကယ်တော့ဒါကြေရုပ်ောက်ပွဲမှာပြည်သူတွေအားလုံးဒါဒီဒီမိုကရေစီခွင့်ကိုရပိုင်ခွင့်ရှိပါတယ်ကျွန်တော်ရဲ့ယူချက်ကတော့တနင်္ဂနွေလို့အကြမ်းလက်မရှိရုပ်ောက်ပွဲပြုလို့နိုင်ဖြစ်ပါတ
ယ်ညဉ့်ကြေးရအောင်လှုပ်ဆောင်နေပြီးပြည်သူအားလုံးရုပ်ောက်ပွဲမှာပါဝင်နိုင်အောင်ကြိုးစားနေတယ်လို့စစ်ကောင်စီခေါင်းဆောင်ကပြောပါတယ်ရုပ်ောက်ပွဲဖြစ်မဖြစ်ဆိုတာညဉ့်ကြေးနဲ့စီးပွားရေးအပေါ်အမိပြုနေတယ်လို့ဆိုပါတယ်မြောက်မောက်ကာလမှာအရက်ဖက်စစ်ဖက်ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကဏ္ဍအမျိုးမျိုးတို့ကိုတိုးမြင့်ဆောင်ရွက်နိုင်ပြီးရုရှားမြန်မာမိတ်ဆွေညီအကိုနိုင်ငံနှစ်ခုအကြားပူးပေါင်းဆောင်ရွက်မှုကဏ္ဍတစ်တွေကိုအနာဂတ်ကာလတွေမှာလည်းဆက်လက်မြင့်တင်ဆောင်ရွက်နိုင်မယ်လို့စစ်ကောင်စီရဲ့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။အာဏာသိမ်းစစ်ကောင်စီကိုအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံတကာအစိုးရတွေကဖယ်ကျင်းတန်ခတ်တာတွေပြစ်မှတ်ထားအရေးယူတာတွေလည်းရှိခဲ့ပါတယ်။ဒါတွေကြောင့်တန်တမာရေးနဲ့စီရေးဆက်ဆံမှုတွေအရရုရှားနဲ့ပိုပြီးနိနိကကဆက်ဆံလာတယ်လို့သုံးသပ်နေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှစုအစီအစဉ်မှာတင်ဆက်လိုက်ရပါမယ
်။သတင်းတော်မှစုအပတ်စဉ်ခဏကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းနိုင်ငံရေးစီးပွားရေးမရေရာမှုတွေကြောင့်မှာရွှေဝယ်ယူမှုများလာပြီးရွှေဈေးကလည်းတက်ပြီးရင်တက်နေပါတယ်။ရွှေဈေးနှုန်းချစီဖို့ရည်ရွယ်တဲ့စစ်ကောင်စီရဲ့ရွှေပြားထုတ်ရောင်းတဲ့အစီအစဉ်ကလက်ရှိရွှေဈေးနှုန်းအပေါ်မှာတည်တည်တတ်တတ်တက်ရောက်တဲ့အရေးလက္ခဏာမတွေ့ရသေးသလိုအခုနောက်ဆုံးမှာတော့ရွှေတုံးရွှေကဲအရာဝယ်တွေကိုဗန်းစနစ်နဲ့ပေးချေနိုင်ရေးအတွက်ဘိုးဘန်ဘက်ကဆွေးနွေးနေကြပါတယ်။နားဆင်ကြပါရှင်။မြန်မာအလင်းသတင်းစာမှာစက်တင်ဘာလ23ရက်နေ့ဈေးကွက်ပေါက်ဈေးအဖြစ်အကယ်ဒမီမီးလင်းရွှေအဖွင့်ဈေးတစ်ချက်သား2,500ကျပ်ဖြစ်ကြောင်းနဲ့စက်တင်ဘာလ14ရက်နေ့ဈေးကွက်ပေါက်ဈေးအဖြစ်အကယ်ဒမီမီးလင်းရွှေအဖွင့်ဈေးတစ်ချက်သားကို1,900ကျပ်ဖြစ် ရန်ကုန်တိုင်းဒေသကြီးရွှေလုံငန်းရှင်များအသင်းကိုကိုးကားပြီးဖော်ပြထားပါတယ်။ဒါပေမဲ့စက်တင်ဘာလ14ရက်နေ့နှောင်းပိုင်းမှာမြန်မာနိုင်ငံတွင်းကရွှေလုံငန်းရှင်တဦးကို VOA ကဈေးခွက်ပေါက်ဈေးလှမ်းပြီးတော့စုံစမ်းထားမှာတော့နေခင်12နာရီ44မိနစ်မှာအခောက်ရွှေပေါက်ဈေးက29သိန်း6တောင်းကျပ်ဖြစ်ပြီးနေခင်10နာရီ39မိနစ်မှာတော့အခောက်ရွှေတစ်ကျပ်သားရဲ့ပေါက်ဈေးက29သိန်း4တောင်းကျပ်ဖြစ်ကြောင်းနဲ့နေခင်2နာရီ73မိနစ်မှာတော့အခောက်ရွှေတစ်ကျပ်သားရဲ့ဈေးနှုန်းက29သိန်း6တောင်းကျပ်ဈေးကိုပြန်ရောက်သွားတယ်လို့ပြောကြပါတယ်မြန်မာနိုင်ငံကရွှေတဲတွေကိုမှာယူပြီးအမေရိကန်ပြည်ထောင်စုမှာပြန်ရောက်နေတဲ့မတ်စနိုးချယ်ရီကလည်းစက်တင်ဘာလ14ရက်နေ့မြန်မာနိုင်ငံကပေါက်ဈေးကို VOA ကိုအခုလိုပြောပြပါတယ်
။တစ်ကျပ်သားကိုဆိုလို့ရှိရင်မြန်မာနိုင်ငံမှာဆိုရင်30ကျော်တယ်ပေါ့နော်
။နေ့စဉ်ရွှေဈေးအတက်အကျက်ကတောင်းကနန်းရှိတယ်လို့ဈေးကွက်အတွင်းကသူတွေကပြောပါတယ်။ရွှေဈေးနှုန်းကျဆင်းရေးကျိုးပမ်းမှုဆိုတဲ့စစ်ကောင်စီရဲ့ရွှေပြားထုတ်ရောင်းတဲ့အစီအစဉ်ကလည်းလက်ရှိရွှေဈေးကွက်အပေါ်မှာအပြောင်းအလဲကြီးကြီးမားမားတက်ရောက်မှုမတွေ့ရသေးပါဘူး။အခုနိုင်ငံပိုင်သတင်းစာမှာကြေညာနေတဲ့ရွှေဈေးကွက်ပေါက်ဈေးဆိုတာကလည်းအပြင်းမဝယ်မရတဲ့ဈေးနှုန်းဖြစ်တယ်လို့ပြည်တွင်းလုပ်ငန်းရှင်တွေက VOA ကိုပြောကြပါတယ်။မြန်မာနိုင်ငံကရွှေတဲကိုအမေရိကန်မှာရောင်းချနေတဲ့ Must Know Cherry ကတော့ပြည်ရင်းရွှေစင်းနှုံအတက်အကျစိတ်မချရတာကြောင့်အလုံးလုံးရတာအရင်လိုမဟုတ်ဘူးလို့ VOA ကိုရှင်းပြပါတယ်
။အရင်တုန်းကတော့ဘယ်လိုပြောမှာရွှေစင်းတွေကနည်းနည်းဟိုငြိမ်နေတဲ့သဘောဆိုတော့ဟိုကျမတို့ကအဲ့လိုမျိုးပေါ့နော်ကြိုရောင်းထားတာတို့ပါတို့အဲ့လိုမျိုးတွေလောက်ရတာအဆင်ပြေတယ်။အဲဒီနောက်ပိုင်းကျတော့အဲ့လိုမျိုးလောက်ရတာအဆင်မပြေဘူးဆိုတော့ခိုင်ကြရင်ဒီစီရောက်တာလည်းနောက်ကျတယ်ရွှေဆွေးတွေကလည်းတတ်သွားတယ်ဆိုလို့ရှိရင် customer တွေကကျွန်တော်တို့ပြောထားတော့တစ်စီးအခုကျတော့တစ်စီးဆိုတော့အဲ့လိုမျိုးပြဿနာလေးတွေရှိရပေါ့နော
်အနာသိမ့်ပြီးနောက်ပိုင်းရွှေဈေးနဲ့ငွေကြေးဈေးကွက်ဟာအတိအသားဆုံးအပြောင်းလဲနဲ့ကျုံ့တွေ့နေရပြီးဘိုးဘန်ဘက်ကလည်းထိ ंछ ုပ်ဖို့ရည်ရွယ်တဲ့လှုပ်ဆောင်ချက်အသစ်တွေထွက်ပေါ်လာပါတယ်စက်တင်ဘာလ14ရက်နေ့ဗုဒ္ဓနေ့မှာတော့ဘိုးဘန်ဥက္ကဋ္ဌဒေါ်တန်းတန်းဆွေနဲ့ရွှေနဲ့ငွေကြေးဈေးကွက်စောင့်ကြည့်ထိမ့်သိမ့်ကျက်မှတ်ရေးလုပ်ငန်းကော်မတီတို့နေပြည်တော်မှာတွေ့ဆုံကြပြီးရွှေနဲ့ငွေကြေးဈေးကွက်တည်ငြိမ်ခိုင်မာရေးဆွေးနွေးကြတယ်လို့နိုင်ငံပိုင်သတင်းတွေကဖော်ပြကြပါတယ်။ဆွေးနွေးခဲ့ကြတဲ့အထက်မှာရွှေဒုံရွှေကဲအရောက်အဝယ်မှာဗန်းစနစ်နဲ့ပဲငွေပေးချေနိုင်ရေးဗန်းတွေဘက်ကပံ့ပိုးပေးမယ့်အစီအစဉ်လည်းပါဝင်တယ်လို့နိုင်ငံပိုင်သတင်းကဖော်ပြပါတယ်။ငွေကြေးဈေးကွက်ထိ ंछ ုပ်ရေးဘိုးဘန်ဘက်ကဇက်တိုက်ဆိုသလိုလှုပ်ဆောင်နေတဲ့စောင့်ရွက်ချက်တချို့အပေါ်မှာတော့ဝေဖန်ကြသူတွေရှိပါတယ်။စီးပွားရေးပညာရှင်ဒေါက်တာစောဦးက VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာအခုလိုထောက်ပြပါတယ်
။ဒီ2022ဧပြီလ3ရက်နေ့မှာဒီကမ္ဘာဟိုပါဗဟိုဘဏ်ကနေပြီးတော့ဗောနော်ကျွန်တော်တို့ရဲ့ဗဟိုဘဏ်ကနေထုတ်ပြန်လိုက်တဲ့အထူးသဖြင့်ကျွန်တော်တို့နိုင်ငံသားငွေလဲနှုန်းကိုသူတို့ကကန့်သတ်လိုက်တဲ့နော်ဟိုပါနှုန်းတွေအနေနဲ့တတ်မှတ်လိုက်တဲ့ပြဿနာ1850တတ်မှတ်လိုက်တဲ့ပြဿနာဟာတကယ်အကြီးမားဆုံးဒီရေတောင်းမြေပြဿနာကြီးဖြစ်လာတယ်ပေါ့နော
်ဘိုးဘန်ဘက်ကအခုဆွေးနွေးနေတယ်လို့ရွှေတုံးရွှေခဲအရဝယ်မှာဘန်းစနစ်နဲ့ပေးချေရေးဆိုရမှာဘန်းတွေအပေါ်ယုံကြည်မှုနဲ့ဘန်းကငွေထုတ်တာမှာယာကိုင်းနှုံးနဲ့အမျက်ပေးနေရတာမျိုးအကန့်အသတ်နဲ့ငွေထုတ်နေရတာမျိုးတွေမရှိရင်တော့ဖြစ်လာနိုင်ခြေရှိတယ်လို့ပြည်တွင်းရွှေလုံငန်းရှင်အတိုင်းဝန်းကပြောပါတယ်လက်ရှိဘန်းငွေချေစနစ်နဲ့ရွှေရောင်းနိုင်သလားလို့မေးကြည့်တာမှာတော့ရွှေလုံငန်းရှင်တွေအနေနဲ့ရွှေတဲ့ပစ္စည်းတွေကတော့အကျိုးအမြတ်တစ်ခုရှိတာကြောင့်ဘန်းငွေချေစနစ်နဲ့ရောင်းချနိုင်ပေမဲ့လေရွှေတုံးရွှေခဲကတော့ဘန်းငွေချေစနစ်နဲ့ရောင်းဖို့အဆင်မပြေဘူးလို့ပြောကြပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံတွင်းမှာငွေလွှဲပြောင်းတာမှာပါငွေကိုအပြည့်ထုတ်လို့မရသေးဘူးလို့လည်းအမေရိကန်ကလုပ်ငန်းရှင်မတ်စနိုးချယ်ရီကပြောပြပါတယ
်။သမာဘီထက်ကိုတော့တကယ်တော့ Western Union ဆိုတာတကယ်ကြတော့ကျမတို့ဒီဟောပေါ့နော်တရားဝင်လွဲနေတဲ့ဟာတွေဆိုတော့အဲ့ကနေလွဲလို့ရှိရင်တထုတ်တဲ့လူကငါတခါထုတ်ငါသိမဲရတာတို့ပါတို့ဆိုအရန်ခက်ခဲရှိပါတယ
်ဘိုးဘန်ဘက်ကနိုင်ငံခြားငွေလဲနှုန်းကိုနှုတ်တယ်မတက်မတ်ခင်ကတည်းကပြည်တွင်းရွှေဈေးကတရိပ်ရိပ်တက်နေတာပါမလ၈ရက်နေ့မှာတော့ပြည်တွင်းရွှေဈေးနှုန်းကတစ်ချက်သားကို30%ထိဖြစ်ခဲ့ခြင်းမှာတော့ရန်ကုန်ရွှေလုံငန်းရှင်အသင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ကတရုတ်နိုင်ငံပိုင်ရှင်ဟွာသတင်းဌာနကိုရွှေဈေးနဲ့ပတ်သက်ပြီးဖြေကြားခဲ့တာမှာမြန်မာဗဟိုဘဏ်ကဈေးကွက်ထဲကိုဒ ဒေါ်လာထုတ်ရောင်းရင်ရွှေစည်းကျသွားမယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်။အဲ့ဒီအချိန်ကအမေရိကန်ဒေါ်လာကိုပြင်းပပေါက်ဈေးကကျပ်2000ကျော်ဖြစ်ခဲ့ချိန်မှာအခုချိန်မှာတော့အမေရိကန်ဒေါ်လာကိုပြင်းပပေါက်ဈေးကကျပ်3000ဖြစ်နေပါပြီ။ဒါပေမဲ့လည်းပြည်တွင်းရွှေစိမ်းနဲ့ချောင်းမြက်လောကမှာတော့အယားအဝယ်မကျပါဘူး။နေပြည်တော်ကကြောင်းမြတ်ပွဲတွေမှာလာရောက်ဝယ်ယူမှုများတယ်လို့ပဲသုံးဆွဲသူတွေဘက်ကလည်းအဝယ်လိုက်နေစေဖြစ်တယ်လို့ပြည်ရင်းရွှေကြောင်းမြတ်လုပ်ငန်းရှင်တွေကပြောကြပါတယ်။ဒါပေမဲ့လွန်ခဲ့တဲ့6လကနဲ့ရှင်ရင်တော့အဝယ်အနည်းငယ်ကျတယ်လို့သုံးသပ်သူတွေလည်းရှိပါတယ်ရှင်။ကျမသင်ကြီးထိုက်ပါ။ခုတော့ဘလော့ဂါတွေပြောသမျှသတင်းပတ်ဆင်ခဏကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အီတလီမှာ89 AD တုန်းကမီးတောင်ပေါက်ပြီးချော်ရည်တွေဖုံးသွားတဲ့ပွန်ပေမြို့ဟောင်းကြီးကိုနောက်ဆုံးပေါ်နည်းပညာတွေတုံပြီးထိမ့်သိမ့်နေပါတယ်။တချိန်ကပျောက်ကွယ်သွားတဲ့မြို့ဟောင်းကြီးကိုခေတ်သစ်နည်းပညာတွေနဲ့ရေရှည်ထိမ့်သိမ့်ထားနိုင်ဖို့ကြိုးစားနေကြတဲ့အကြောင်းမတ်ဆွမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ကျောင်းမခေ89 AD တုန်းက Vesuvius မီးတောင်ကြီးပေါက်လို့တမျိုးလုံးချော်ရည်ဖုံးသွားခဲ့တဲ့ပွန်ပေမြို့ကြီးကိုဒီနေ့အထိပြန်လည်တူးဖော်ချဖွေရေးတွေလုပ်နေတယ်လို့တူးဖော်ထားတဲ့နေရာတွေကိုဆက်လက်ထိန်းသိမ်းနိုင်ဖို့လည်းအီတလီတာဝန်ရှိသူတွေဆောင်ရွက်နေကြပါတယ်။ပြန်လည်တူးဖော်ထားတဲ့မြို့ဟောင်းကြီးတွေကလူဝင်ဖို့ခက်ခဲတဲ့မြေအောက်နေရာတွေရဲ့အခြေအနေကိုစက်ရုပ်နဲ့စောင့်ကြည့်လေ့လာနေတယ်လို့ကောင်းငင်ကနေလည်းမောင်းသူမဲ့ drone ရင်သုံးပြီးတော့လေ့လာမှတ်တမ်းတင်နေပါတယ်။အစအဦးကြီးတွေရဲ့ကြံ့ခိုင်မှုလုံခြုံမှုကိုစောင့်ကြည့်လေ့လာနိုင်ဖို့အတွက်နောက်ဆုံးပေါ်နည်းပညာတွေနဲ့ဖန်တီးထားတဲ့ sport ဆိုတဲ့ဆက်ရုပ်ခွေးနဲ့စမ်းသပ်နေတာပါ American အခြေစိုက် Boston Dynamics Company ကပြုလုပ်တဲ့ sport ခွေးဆက်ရုပ်မှာသုံးဘက်မြင်ပုံတွေရိုက်ကူးမှတ်တမ်းတင်နိုင်တဲ့ laser scanner တွေတပ်ထားပြီးတော့လူတွေတော်ယုံသွားမှုမလွယ်တဲ့နေရာတွေကိုသွားနိုင်မှတ်တမ်းတင်နိုင်ပါတယ်အဲဒါကြောင့်အင်မတန်ချင်းမြောင်းသိနေတဲ့နေရာတွေရေအောင်လှိုင်ကိုရီတဲ့အထီကိုခွေးဆက်ရုပ်သွားပြီးတော့ပတ်ဝန်းကျင်အနေထားတွေကိုမှတ်တမ်းတင်ပေးနိုင်ပါတယ်။ဒူဖော်ရေးပြုပြင်ထိန်းသိမ်းရေးတွေအတွက်တိတ်ကိုအသုံးဝင်တဲ့နောက်ဆုံးပေါ်နည်းပညာဖြစ်တယ်လို့ခွေးဆက်ရုပ်ဖန်တီးသူတွေကပြောပါတယ်။
che è uno scanner in grado di acquisire mentre il robot percorre
il suo sito tuare dia de shao ma tuku ma tat thare thong ban mien laser scanner ri ga dau shao yai ku mat ta thare twe ai nya ri ga chin ni ri ko tin sait ti ya nai ma de tamiyo cha ni pinya ri thong myo le la lu ma ya nai de chin ni myo long chung mu ma shi lu lu ri bo wen nai de nya myo ri twe tait ko thong wen ma de
pyan le du pho thare myo hao nya ri ko saung chi thain thain de nya ma yo set let du pho pyin sin mo man ni de nya ri ye a chin ni ri ko po pi ti ya nai aw ma ဆက်ရုပ်ခွေးကိုအသုံးပြုတဲ့အတွက်ရှေးဟောင်းမြို့ကြီးအတွက်သာမကဒီမှာအလုပ်လုပ်နေကြသူတွေအားလုံးအတွက်ပါပို့ပြီးတော့ဘေးကင်းလုံခြုံနိုင်ပါတယ
်။ il cane robot ci consente di esplorare e monitorare anche delle strutture
ခွေးဆက်ရုပ်ကြောင့်မြေအောက်တိစောက်ပုံတွေကိုကျွန်တော်တို့လေ့လာစူးစမ်းလို့ရပါတယ်။အထူးသဖြင့်ရှေးဟောင်းပစ္စည်းတခိုးတွေတူးထားတဲ့မြေအောက်လှိုင်ကောင်းတွေအပါအဝင်တာဝန်ရှိသူတွေသွားဖို့အန္တရာယ်ရှိတဲ့နေရာတွေကိုဆက်ရုပ်ခွေးသုံးပြီးစောင့်ကြည့်လေ့လာနိုင်ပါတယ်။
လက်ရှိဆက်ရုပ်နည်းပညာတွေထဲမှာရှေးအပြေးဆုံးနည်းပညာတွေနဲ့လှုပ်ထားတယ်လို့ဆိုရတဲ့ဒီခွေးဆက်ရုပ်ကဘလောက်ခက်ခဲတဲ့အတားအဆီးတွေရှိပါစေကြော်လွှားသွားနိုင်တယ်လို့လည်းပြောပါရယ်ဆက်ရုပ်ခွေးမှာ360ဒီဂရီပတ်လည်ရိုက်ကူးနိုင်တဲ့ကင်မရာတွေပါတာကြောင့်သူ့ရောက်ရာပတ်လည်ကနေရာတွေကိုတိုက်ရိုက်ပြသနိုင်တဲ့အတွက်လူတွေမသွားနိုင်တဲ့နေရာတွေကအခြေအနေတွေကိုဘေးကင်းကင်းမြန်မြန်ဆန်ဆန်နဲ့လေ့လာဆန်းစစ်နိုင်မှာဖြစ်ပါရယ
် le potenzialità di ogni spot non si fermano qui grazie alla partnership con reply che si occupa di sviluppare
sport ဆွမ်းဆောင်နေရတယ်အများကြီးရှိပါတယ် sport ရဲ့ AI ဉာဏ်ရည်သူ့ကိုဖန်တီးတဲ့ reply နည်းပညာလုပ်ငန်းကြီးကြောင့်တခြားစင်စာအမျိုးအစားတွေတီထွင်ထည့်သွင်းထားနိုင်ပါတယ်စေုပ်ကရိုက်ကူးမှတ်သားတဲ့ချက်လက်တွေကိုချက်ချင်းသုံးသပ်ပြတာမျိုးလက်ရှိမမြင်ရပေမဲ့နောက်ဖြစ်လာနိုင်တဲ့အခြေအနေတွေကိုသုံးသပ်ပြတာမျိုးတွေလုပ်နိုင်ပါတယ်အထူးပေါ်ရသေးတဲ့နေရာတွေကအတိုက်အတာတွေယူရင်းပျက်စီးမှုအခြေအနေဘယ်လောက်ရှိနေတယ်လဲနောက်လူတွေသွားဖို့ပတ်ဝန်းကျင်ကြီးထားအခက်အခဲဘယ်လောက်ရှိသလဲဆိုတာမျိုးတွေအထိတွက်ချက်နိုင်ပါတယ်
အခုလိုအစ်မြင့်ရှေပြေနည်းပညာသုံးခွေးဆက်ရုပ်နဲ့ပွန်ပေမြို့ဟောင်းကြီးရဲ့တွာလာဖို့ခက်ခဲနေသေးတဲ့နေရာတွေမြေအောက်နေရာတွေကိုလေ့လာဆောင်ကြည့်မှတ်တမ်းတင်နေတယ်လို့သုံးဖက်မြင့်ရုံလုံးကျွတ်စကန်လုပ်နိုင်တဲ့ laser scanner တပ်ထားတဲ့မောင်းသူမဲ့ drone ရင်နဲ့လည်းကောင်းကင်ကနေအခြေအနေတွေကိုလေ့လာနေပါဗျ
El primo laser scanner volante
presente sul mercato, perché ha tutta una serie di innovazioni tecnologiche che lo distinguono da un normale drone.
စစ်ကွက်ထက်မှာပထမဆုံးပြန်ဆိုင်တဲ့လေဆာစကန်နာဖြစ်ပါတယ်။တာမန်ဒရုန်းရှင်တွေနဲ့မတူထူးခြားတဲ့နည်းပညာသစ်တွေအများကြီးပါပါတယ်။သူ့ဘာသာပြတ်တန်းသွားလာနိုင်ပြီးတော့ပြန်တန်းသွားလာနေခြင်းတခြားလို့ကောင်းရင်ကနေပြီးတော့ဘာတွေမြင်ရတယ်ဆိုတာကို
မောင်းသူမဲ့ဒရုန်းယာဉ်ကိုအဝေးကနေထိန်းချုပ်ဖို့မလိုတဲ့အပြင်ပြန်တန်းသွားနေရင်းနဲ့ဘက်ထရီကုန်တော့မဲ့စရာကိုလည်းသူ့အလိုလိုသိအောင်လုပ်ထားတဲ့အတွက်ဘက်ထရီကုန်ကနီးပြီဆိုရင်သူ့နေရာကိုသူပြန်ဆင်းသက်လာမှာဖြစ်ပါတယ်။စမ်းစမ်းနည်းပညာတွေ၊သုံးဘက်မြင်ရုံလုံးကြွမြင်နိုင်တဲ့လေဆာနည်းပညာတွေ၊ကင်မရာတွေကြောင့်ဒရုန်းကနေမှတ်တမ်းတင်ပေးတဲ့အချက်လက်တွေကိုတွက်ချက်ပ နှီးပညာတွေကိုအသုံးပြုတဲ့အတွက်သိလိုတဲ့အချက်အလက်အတိအကျကိုသိရနိုင်တယ်လို့ရှေးဟောင်းသုတေသနပညာရှင်တွေပြည်သူကတွေကပြောပါတယ်။ Pompeii Archaeological Park လို့သတ်မှတ်ထားတဲ့ဒီနေရာကြီးကိုနောက်ဆုံးပေါ်နှီးပညာသုံးပြီးတော့ရေရှည်ထိမ့်သိမ့်နိုင်ဖို့စီမံကိန်းချဆောင်ရွက်နေပြီမဲ့ကျွမ်းကျင်ပညာရှင်တွေနေရာမှာဆက်ရုပ်တွေနဲ့အစားထိုးသွားမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။
L'importante è di usare la tecnologia lì dove serve.
Pompei Shihong Area Tendeyin Project အတွက်လိုအပ်တဲ့နေရာတွေမှာဒီပညာကိုအသုံးချနိုင်ဖို့အရေးကြီးပါတယ်။လူတွေကတော့မရှိမဖြစ်လိုအပ်နေမှာဖြစ်ပါတယ်။ဒါကြောင့်ဒီနေရာကိုဆက်ရုပ်ခွေးတစ်မျိုးတည်းနဲ့ထိမ့်သိမ်းစောက်လျှောက်တာမျိုးတော့ဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး။ဆက်ရုပ်တွေကိုပဲအားကိုးဖို့ကျွန်တော်တို့မရည်ရွယ်ထားပါဘူး။
ဆက်ရုပ်တွေကိုပဲအာကိုသွားမှာမဟုတ်ပေမဲ့တချိန်ကချော်ရီတွေဖုံးခဲ့တဲ့ဒီမျိုးဟောင်းကြီးနေရာကိုအထည်ရောက်ဆုံးတူးဖို့ပြင်ဆင်ထိမ့်သိမ်းမွမ်းမံမှုတွေလုပ်နိုင်ဖို့အတွက်ပွန်ပေမျိုးဟောင်းတာဝန်ရှိသူတွေကရှေ့ပြေးနည်းပညာကုမ္ပဏီတွေနဲ့ပေါင်းပြီးတော့လေ့လာစူးစမ်းမှုတွေဖန်တီးမှုတွေလုပ်နေကြပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါအခုတော့ပတ်စင်ခဏတစ်ခုဖြစ်တဲ့တက်တန်ရောက်တဲ့လွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ကွယ်လွန်သူပြင်မာကြီးကိုဂုဏ်ပြုခဲ့ကြတဲ့လန်ဒန်ဖက်ရှင်သတင်းပတ်နောက်ဘောလုံးသမားဟောင်းဒေးဗစ်ဘက်ကမ်စတဲ့အကြောင်းတွေကိုနားဆင်ကြရပါမယ်မအေးတန်တာကြော်ပါရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရည်ချင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါစက်တင်ဘာလ10ရက်နေ့မှာကွယ်လွန်သွားတဲ့ဗြိတိသျှပြည်မကြီးကိုဂါရဝပြုတဲ့အနေနဲ့လန်ဒန်မှာကျင်းပတဲ့ London Fashion သတင်းပတ် Fashion Show မှာတော့တစ်မိနစ်ငြိမ်သက်အထိမ်းအမှတ်ပြုလုပ်ခဲ့ကြတာပါတူရကီဒီဇိုင်နာဘိုရာအက်ဆူကပြည်မကြီးရဲ့ဇာပနာအခမ်းအနားကျင်းပနေခြင်းတနိုင်ငံလုံးအတွက်အထူးကြေကွဲပွဲဂါလာကိုဖျက်ဆီးနေရတဲ့အနေအထားကိုထင်ဟပ်ပြီးတော့အခုလိုမျိုးပြည်မကြီးကိုရိုသေပြုဖို့အရေးကြီးပါတယ်လို့ရိုက်တာသတင်းဌာနကပြောသွားခဲ့ပါတယ
် say so it's just showing that respect that also showing that we are
designer x ကသူ့ရဲ့ထုံးစံအတွန်းဖက်တွေခံများများမင်းကလေးဆန်ဆန်လက်ရာတွေပြခဲ့ပြီးတော့သူကစစ်ဖက်ဆိုင်ရာပေါ်တဲ့ jacket မျိုးတွေအုပ်ထုပ်တွေနဲ့သူ့ရဲ့ show ကို London Scottish House မှာကျင်းပသွားတာပါ
For this season like I wanted to create something contrasting innocence and strength at the same
ဒီတစ်ခါမှာအပြည့်ကင်းစင်မှုနဲ့အားဆိုတဲ့ဆန့်ကျင်တဲ့အရာနှစ်ခုကိုရှင်တွဲဖန်တီးခဲ့ပါတယ်မကောင်းဆိုးဝါးနဲ့ရင်ဆိုင်နိုင်မှုကကြမ်းတမ်းမှုပဲမဟုတ်ပါဘူး။တစ်ဖက်ကနူးညံ့ပျော်ပြောင်းမှုနဲ့လည်းအနိုင်ယူနိုင်တယ်ဆိုတာကိုပြချင်ပါတယ်လို့သူကပြောသွားပါတယ်။ဒီဒီဇိုင်နာဘိုရာ X ကပြည်မကြီးအလစ်ဇဘက်နဲ့နှစ်ခါတွေ့ဆုံဖို့ပြီးတော့ပြည်မကြီးကထူးခြားတဲ့ကိုယ်ရည်ကိုယ်သွေးရှိတဲ့သူသူ့ရဲ့ဖန်တီးမှုတွေကိုလည်းစိတ်ဝင်စားခဲ့တယ်လို့ပြောပါတယ်။ဗြိတိန်နိုင်ငံမှာအလစ်ဇဘက်ပြည်မကြီးကွယ်လွန်ချိန်ဖြစ်ပေမဲ့လည်း London Fashion သတင်းဘက်ကတော့အစီအစဉ်ထားတဲ့အတိုင်းကျင်းပသွားဖို့တော်ဝင်ထုံးတဲ့စီကဲတွေနဲ့အတူလိုက်နာပြုလုပ်သွားမှာဖြစ်တယ်လို့အခမ်းအနားအစီအစဉ်သူတွေကပြောထားပါတယ်။ဒီလိုမျိုးပြည်ထောင်စုပြည်မကြီးကွယ်လွန်ဆုံးမမှုတွေတနိုင်ငံလုံးအထူးဝန်းနဲ့ကြေကွဲကမ္ဘာခေါင်းဆောင်တွေကလည်းဇာပနာအခမ်းအနားတက်ရောက်ခဲ့ကြတာပါ။ပြည်မကြီးရဲ့ခေါင်းတလောက်ကိုဗြိတိသျှလွှတ်တော်မှာထားပေးခဲ့စဉ်၄ရက်အတွင်းမှာလည်းလူပေါင်းများစွာနေစဉ်နိုင်ပေါင်းများစွာတန်းစီဆောင်စားပြီးတော့ပြည်မကြီးကိုနောက်ဆုံးနှုတ်ဆက်ကာရဝပြုခဲ့ကြတာဖြစ်ပါတယ်။အဲ့လိုလာပြီးတော့ဂါရဝပြုကြတဲ့သူတွေထဲမှာအင်္ဂလန်ဘောလုံးအကျော်မော်ဟောင်းဒေးဗစ်ဘက်ကမ်လည်းပါဝင်ပါတယ်။ပြည်မကြီးရဲ့ခေါင်းတလားကိုဂါရဝပြုနိုင်မှုအများသူကနေသူ73နှစ်ကျော်ကြောင်းတန်းစီခဲ့ပါတယ်။အရင်ကအင်္ဂလန်အသင်း Manchester United နဲ့ ဥရောပအသင်း Real Madrid မှာကစားခဲ့သူအခုလက်ရှိ American ပြည်သားစု Inter Miami ဘောလုံးအသင်းတွဲဘက်ပိုင်ဆိုင်နဲ့ David Beckham ကမနေ့2နာရီ15မှာလာပြီးတော့တန်းစီခဲ့တာပါ
It's hard to explain you know it's very very emotional and you know the silence
ဒီမှာကြီးခွဲလွန်သွားတဲ့ကိစ္စကအထူးစိတ်ထဲမှာကြေကွဲခံစားရပါတယ်ရှင်းပြဖို့ခက်ပါတယ်လို့ David Beckham ကပြောသွားပါတယ်အနေရောင်အုတ်ထုတ်ပြရင်အနေရောင်ဝယ်ဆုံးအနေရောင်လဲစည်းတို့နဲ့ဒေးဗစ်ဘက်ကမ်ကလူများကြားထဲမှာတယောက်တည်းတန်းလာစီခဲ့တာပါညတစ်ကောင်နှစ်နာရီကျော်တည်းကစပြီးတော့တန်းစီခဲ့တာနောက်နေ့ညနေ3နာရီမခွဲခင်လေးမှာဘီယင်မာကြီးရဲ့ကောင်တလာထားတဲ့နေရာကိုသူရောက်ခဲ့ပါရဲ့ဒေးဗစ်ဘက်ကမ်ကဥကောင်းကိုညွှန်မျက်စိကိုမှိတ်ပြီးတော့ဘီယင်မာကြီးကိုဂရဝပြုတ်သွားတာတွေ့ရပါရဲ့အရင်တည်င်းဘက်ကဒေးဗစ်ဘက်ကမ်ရဲ့ Instagram စာမျက်နှာမှာတော့ဘီယင်မာကြီးခွဲလွန်သွားတဲ့အတွက်သူတကယ်ပဲဝမ်းနဲ့ကြွေကြပြီလို့ရေးထားပါရဲ့ကျွန်တော်တို့ဘလောက်ကြေကွဲဝမ်းနဲ့ခံစားနေရလဲဆိုတာကျင်းဘီယမာကြီးကဒီတိုင်းပြည်ကလူလူနဲ့ကဘာအတွက်ဘလောက်အရေးပါလဲဆိုတာသိနိုင်ပါတယ်။သူ့ရဲ့ဥဆောင်မှုကကျွန်တော်တို့ကိုအများကြီးစိတ်တည့်ရေးရနှင့်တင်ပေးခဲ့ပါတယ်။ဘီယမာကြီးကခဲခဲတဲ့ကာလတွေအတွင်းမှာကျွန်တော်တို့အတွက်စိတ်သက်သာရာရရှိခဲ့ပါတယ်လို့ရေးထားပါတယ်။အခုလိုမျိုးလူလူကာရဝပြုနိုင်မှု Westminster ခန်းမမှာထားရှိပေးတဲ့ဘီယမာကြီးရဲ့ကောင်တလာကိုလူပေါင်း9သိန်းခွဲလောက်လာပြီးတော့ကာရဝပြုသွားတယ်လို့ကနအုပ်ခန့်မှန်းချက်တွေထွက်ထားပါတယ်။
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
it. ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင့်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။
တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ရဲ့အင်ကန်နေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုစောမှုကျော်ကပြောပြပေးမှာပ
ါမြန်မာနဲ့ဘင်္ဂလားဒေ့ချ်နယ်စပ်မှာထိခိုက်သေဆုံးမှုတွေရှိခဲ့တဲ့အထိလက်နက်ကိုင်ပဋိပက္ခတွေပစ်ပေါ်နေတဲ့အပေါ်မြန်မာစစ်ကောင်စီနဲ့ရခိုင် AA အဖွဲ့တို့အပြန်အလှန်ဆွဆဲနေကြပါတယ်တနင်္လာနေ့ပါပဲစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ဖြိုးဝင်းကဘင်္ဂလားဒေ့ချ်တမ်မတ်ကြီးကိုခေါ်ယူပြီးမြမလုံခြုံရေးတပ်ဖွဲ့တွေမှာတာဝန်မရှိကြောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့လည်း AA အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ခိုင်သုခကတော့ဘင်္ဂလားဒေ့ချ်နိုင်ငံရဲ့လက်နက်ကြီးတွေကြားရောက်မှုဟာစစ်ကောင်စီကဆွဆဲတယ်လို့မဟုတ်ပဲမြန်မာစစ်တပ်ရဲ့လက်ချက်ဖြစ်တယ်လို့တနင်္လာနေ့မှာ online ကနေတုံ့ပြန်ပြောဆိုခဲ့ပါတယ်ဗြိတိန်ဘီအမ်အာဂျီဒုတိယမြောက်အဲလစ်ဘဲရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုတနင်္လာနေ့တုန်းကလန်ဒန်မြို့ဝက်မင်နစ္စတာခန်းမမှာကျင်းပခဲ့ပြီးသမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဂျေးဘိုင်ဒန်အပါအဝင်နိုင်ငံတကာကဖိတ်ကြားထားတဲ့ခေါင်းဆောင်တွေခြားဘရင်နဲ့တော်ဝင်မိသားစုစားတဲ့ပုံကိုယ်တွေတက်ရောက်ခဲ့ပါတယ်နောက်ဆုံးလာရောက်ကာရဝပြုနှုတ်ဆက်တဲ့ထောင်ပေါင်းများစွာသောပြည်သူတွေဟာလည်းဇာပနာအခမ်းအနားကျင်းပရာခန်းမအပြင်ဘက်လမ်းတွေပေါ်ကနေသမိုင်းဝင်ဖြစ်ရမှာပါဝင်ခဲ့ကြပါတယ်ယူကရိန်းနိုင်ငံတောင်ပိုင်းကPivino Ukraine nuclear database ဆက်ရုံအနီးရုရှားတပ်တွေပစ်ခတ်ခဲ့တဲ့မီဇိုင်းဒုံးတစ်ခုကြားရောက်ပောက်ကွဲခဲ့ကြောင်းတနင်္လာနေ့ကယူကရိန်းတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။အီရန်နိုင်ငံအချုပ်ခန်းထဲမှာအမျိုးသမီးငယ်တစ်ခုသေဆုံးခဲ့တာကိုမကျေနပ်တဲ့အတွက်နိုင်ငံအနောက်ပိုင်းပြည်နယ်တွေမှာတနင်္ဂနွေနေ့တုန်းကဒုတိယမြောက်ညအဖြစ်လမ်းတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်။
တရင်ချင်းချုပ်ကိုကုစုံမှုကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Charleston Moore နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့ Radio ရုပ်သံအစီအစဉ်ကိုတော့ Line to Meter 31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE ကိုနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းထောသားအလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပ
This program has come to you from the Voice of America,
Washington.